Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ2018ဇွန်လ10ရက်တောက်ချနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေလိုင်းတို24 40 51တို့ကနေတိုက်ရိုက်အတန်လွှင့်နေပါတယ်ရှင်ကျွန်မစုမြတ်မှာတောက်ချနေမနေ့အတွက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုတော့ခင်ပြိုးတဲ့နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားကောင်ဆောင်ရဲ့ထိပ်တန်းလက်ထောက်နဲ့ဆွေးနွေးပွဲတွေမှာတိုးတက်မှုရနိုင်ပြီလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်က EU, ကနေဒါနဲ့မက္ဆီကိုတို့ရဲ့တန်တိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တိုးကောက်တာကြောင့်အခြေအနေတင်းမာနေပါတယ်။အစိုးရနဲ့ MOU ထိုးပြီးရင်အရင်ကသွားခွင့်မရတဲ့ရခိုင်ပြည်နယ်တွင်းဒေသတွေကို UNHCR အဖွဲ့သွားခွင့်ရမယ်လို့ UNDP ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ထောက်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ကချင်ပြည်နယ်ထဲမှာအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားဖားကန့်ဘက်မှာတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ကမိုင်းကောင်ရရွာဘက်မှာလည်းပောက်ကွဲမှုပြစ်ခတ်မှုတွေရှိနေပါတယ်
။မိုင်းကလေးအရင်ထောက်ကွဲတဲ့နောက်မှာတန်းတော်တက်ကလည်းလက်မကြည့်လက်ရက်တွေပြစ်တယ်လို့ပဲအတန်းကြားပါတယ်။ကမိုင်းကောင်ရနဲ့လက်ခရံရွာဟောင်းကြားမှာပါ
။ကချင်ပြည်နယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေနဲ့ဒီဒုက္ခသည်တွေရဲ့အခြေအနေအပြည့်အစုံကိုမကြားခင်မှသိရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမူရစ်ဆေးဝါးနှိမ့်နှင်းရေးစီမံချက်ဘာကြောင့်ဝေဖန်နေခံနေရသလဲဆိုတာနဲ့အမေရိကန်ရဲ့ဆက်ဆံရေးကိုပြန်လည်စဉ်းစားသုံးသပ်နေတယ်လို့ပါကစ္စတန်ကဘာကြောင့်ပြောနေသလဲဆိုတာတွေကိုလည်းမကြခင်မှာထုတ်လွှင့်ပေးမှာပါတခါဒီရေယုံယောဂါဘာကြောင့်ဖြစ်သလဲဆိုတာရှင်းပြထားတဲ့ဂျမားရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးတော့နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးကြပါမယ်ရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးအစည်းအဝေးလုပ်ဖို့အတွက်ကင်ဂျွန်ဝန်ရဲ့ထိပ်တန်းလက်ထောက်နဲ့ဂျာတာဘရီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်တိုးတက်မှုတွေရထားပြီလို့နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုကပြောပါတယ်။ဂျိုဒင်သတ်မှတ်ချက်တွေကိုညှိနှိုင်းတာမှာလွန်ခဲ့တဲ့82နှစ်ရည်အတွင်းတကယ်တိုးတက်မှုတွေရထားပြီပါပြီ။လှုပ်ရှားတွေကတော့အများကြီးကြာမာသေးတယ်လို့အစည်းအဝေးပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားဟာနဂါကိုဦးတည်တဲ့မဟာဗျူဟာမြောက်လမ်းကြောင်းတစ်ခုကိုအသေးစားစဉ်းစားနေတယ်လို့သူယုံကြည်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပေမဲ့လေလုံခြုံမှုရဖို့အတွက်ကတော့အခြေခံအားဖြင့်လုံးဝမတူကွဲပြားတဲ့လမ်းကြောင်းတစ်ခုကိုရွေးချယ်ရမယ်လို့သတိပေးပါတယ်။အထူးပဲကတော့ပြီးပြည့်စုံပြီးအတည်ပြုလို့ရတဲ့နောက်ကျောင်းပြန်လှည့်လို့မရတဲ့နျူကလ িয়ার ကင်းမဲ့ရေးလမ်းကြောင်းကိုဆွလိုတာပါ။ဆက်ရှိနှစ်တွင်အမေရိကန်ကပထမဆုံးလာတဲ့အဆင့်မြင့်ဆုံးမြောက်ကိုရီးယားတာဝန်ရှိသူကင်မြုံချိုးဟာကင်ဂျွန်ဝန်ကိုယ်တိုင်ရေးပြလိုက်တဲ့စာကိုသမ္မတထရမ့်ကိုပေးဖို့အတွက်ဒီကနေ့မှဝါရှင်တန်ကိုလာမယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အဲဒီစာထဲမှာဘာလို့ရေးထားတယ်ဆိုတာသိရဖို့စောင့်မျှော်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။
American ပြည်ထောင်စုကတောက်တန်လေးကစားပြီးဥရောပသမဂ္ဂကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကလာတဲ့တမန်နီတင်ပို့ဂုံတွေအတွက်အခွန်25ရာခိုင်နှုန်းအလူမီနီယံတင်ပို့ဂုံတွေ10ရာခိုင်နှုန်းကောက်ခံတော့မှာဖြစ်ပါတယ်။ဒါဟာ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နဲ့မြောက်အမေရိကနိုင်ငံတွေနဲ့ကုန်သွယ်ရေးမှာတင်းမာမှုတွေကိုပိုတိုးလာစေပါတယ်။ American ပြည်ထောင်စုဟာတောင်ကိုရီးယား Argentina Australia နဲ့ Brazil လို့တခြားနိုင်ငံတွေနဲ့လည်းအခွန်တိုးကောက်ခံတာအစားတင်ပို့ဂုံပမာဏကန့်သက်တာဒါမှမဟုတ်ကုန်အချိုးအစားညှိနှိုင်းမှုတွေလုပ်နေတယ်လို့စီးပွားကူးသန်းဝန်ကြီး Wilbur Ross ကသတင်းတောက်တွေကိုဖုန်းနဲ့ပြောပါတယ်။ American ကုန်ထုတ်လုပ်မှုကဏ္ဍမှာအဓိကကျတဲ့ဆက်မှုလက်မှုလုပ်ငန်းတွေနဲ့နိုင်ငံသားတွေအလုပ်ကိုင်တွေကိုအကာအကွယ်ပေးဖို့အတွက်ဒီလိုလှုပ်ဆောင်မှုမျိုးတွေလုပ်ဖို့လိုကြောင်းသမ္မတ Donald Trump ကထပ်တလဲလဲပြောခဲ့တာပါ။သမ္မတရဲ့အခုလိုလှုပ်ဆောင်မှုက American တမန်နီနဲ့ Aluminum လုပ်ငန်းတွေအတွက်ကာကွယ်ဖို့ဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာအတွက်ဒါအရေးပါကြောင်းသမ္မတအင်ဗျပြောခွင့်ရ Raj Shah က Fox သတင်းဌာနကိုပြောပါရယ်။ဒါပေမဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုအခွန်ကောက်ခံတာဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့တုံ့ပြန်မှာဖြစ်ကြောင်းပြောခဲ့တယ်လို့ပြင်းထန်သမ္မတ Emmanuel Macron ကလည်းဒီဆုံးဖြတ်ချက်ကဥပဒေနဲ့မကန့်ညင်မကမှားယွင်းကြောင်းနဲ့ကိုကျိုးပဲကြည့်တဲ့စီးပွားရေးဟာစစ်ပွဲစီဥတည်နိုင်တယ်လို့သတိပေးပါရယ်။ဥရောပကော်မရှင်ဥက္ကဋ္ဌ Jean Clock Juncker ကလည်း American ရဲ့ဒီလုပ်ရဟာကမ္ဘာကုန်သွယ်ရေးအတွက်ဆိုးရတဲ့ရည်တည်ရဲ့လို့ပြောပါရယ်
။ American ပြည်ထောင်စုနဲ့မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆန်းစစ်နေတယ်လို့ Pakistan နိုင်ငံကပြောလိုက်တာကြောင့်ဒါဟာ Afghanistan က American တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုင်းတွေရပ်သွားတဲ့အခြေအနေကိုဥတည်သွားစေနိုင်ပါရယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရောက်ကိုရမုံငွေထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရုံးထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလုပ်ငန်းအဖွဲ့တို့ချထားမဲ့ချက်မတိုင်ခင်တည့်ရမှာပဲ။ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးခူရမ်ဒက်စယာခန်က VOA နဲ့တိကျဆက်သွယ်မေးမြန်းခန်းတွင်အဲဒီလိုပြောသွားတာပါ။နိုင်ငံတကာလုပ်ငန်းအဖွဲ့ချထားရေးကိစ္စသမ္မတဒေါ်နယ်ထရမ့်အစိုးရကတိုက်တွန်းထားတာဖြစ်ပြီးဒါဟာပါကစ္စတန်ရဲ့အခြေအနေမကောင်းတာနဲ့စီးပွားရေးကိုနောက်ထပ်ထိခိုက်နိုင်ခြေရှိပါတယ်။အကြမ်းဖက်ဝါရောက်ကိုရမုံငွေထောက်ပံ့တာနေနေရေးတိတိယောက်ယောက်မလုပ်တဲ့နိုင်ငံတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ခြေဆိုင် ဗဏ္ဍာငွေကြေးဆိုင်ရာရေးယူလုံဆောင်ရေးလုပ်ငန်းအဖွဲ့ FATF ကမိခိုးရောင်အစင်းဆိုပြီးသတ်မှတ်တာမှာပါကစ္စတန်ကိုအဲ့ဒီစင်းနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကပဲထည့်သွင်းသတ်မှတ်ထားတာဖြစ်ပါတယ
်။ပြည်တော်စုထောင်လိုင်းရေးဘျူရိုအကြီးအကဲ James Comey ကိုရုရှားကိစ္စဆုံစင်းတဲ့အတွက်အလုပ်ဖြုတ်ခဲ့တာမဟုတ်ပါဘူးလို့အမေရိကန်သမ္မတ Donald Trump ကကြက်သပရီနေမှာပြောပါတယ်။ဒါအရင်ပြောခဲ့တဲ့စကားနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။ Comey ကိုအလုပ်ဖြုတ်တာနဲ့ပတ်သက်ပြီးအခုလိုပြောလာစီတာအဂရီလိုက်ရှာတဲ့သတင်းမီဒီယာတွေကြောင့်လို့လည်းအပြစ်တင်ပါတယ်။မနေ့က NBC ရုပ်သံမေးမြန်းခန်းမှာ Mr. Comey ကိုအလုပ်ဖြုတ်ဖို့ဆုံးဖြတ်ချိန်မှာရုရှားကိစ္စအကြီးကဖြစ်ကြောင်းသူကပြောကြားခဲ့တာဖြစ်ပါတယ်။ Trump ကသူနဲ့ရုရှားပတ်သက်မှုဆိုင်ရာသတင်းတွေဟာလောက်ကျန်သတင်းတာဖြစ်ပြီးဒါက Democratic Party ဝင်တွေရွေးကောက်ပွဲမှာသူတို့ရှုံးခဲ့တာအတွက်အကြောင်းပြဖို့လုပ်တာလို့ဆိုပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ဖို့နဲ့ရုရှားတို့ကပတ်သက်မှုမရှိတယ်လို့မနေ့က Comey ကိုအလုပ်ဖြုတ်တဲ့ကိစ္စဟာလည်းရုရှားစုံစမ်းမှုမှာဥဆောင်သူဖြစ်လို့အလုပ်ဖြုတ်ဖြစ်ပြီးသမရတရားအနေနဲ့တရားရေးဝင်ဆွတ်တာမဟုတ်ကြောင်းဒါရီကိုစုံစမ်းနေတဲ့အထူးစုံစမ်းမှု Robert Mueller ဥဆောင်တဲ့စုံစမ်းမှုတွေကသူ့ကိုတဲကြီးမဲကြီးအညှိုးထားတိုက်ခိုက်တာဖြစ်ကြောင်း Trump ကပြောပါတယ်။သူ့ရဲ့2016သမရရွေးကောက်ပွဲမဲဆွယ်ဖွဲ့ကို FBI ကလှည့်ဝှက်ထောက်လှမ်းတယ်လို့လည်းပြောပါတယ်။အထူးစုံစမ်းမှု Mueller ရဲ့လွန်ခဲ့တဲ့6လကျော်အတွင်းစုံစမ်းမှုတွေအတွက်ဒေါ်လာ4သန်းခွဲကျော်ကုန်ကြတယ်လို့ American တရားရေးဌာနကချက်သပရင်းနဲ့ထုတ်ပြန်တဲ့စာမျက်နှာ5မျက်နှာပါအစီရင်ခံစာမှာဖော်ပြပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတောက်ကြမနဲ့တရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးဦးယွန်းနေစီယာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးဖို့ရှိတဲ့သဘောတူညီချက်ထဲမှာရခိုင်ပြည်နယ်ကိုဒီကုလသမဂ္ဂအဖွဲ့တွေတာဝန်ခွင့်ဆိုင်ရာမူပေါင်းတစ်ခုလည်းပါမယ်လို့ UNDP ရဲ့မေလ31ရက်ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲဒီလိုတာဝန်ခွင့်ရမယ့်ဒေသတွေထဲမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးကြတဲ့အခါဆိုရင်တာဝန်ခွင့်မပြုသေးတဲ့ဒုက္ခသည်တွေရဲ့မူရင်းနေရာတွေနဲ့သူတို့ပြန်သွားနိုင်ခြေရှိတဲ့ဒေသတွေလည်းပါမယ်လို့ UNDP ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးကိစ္စကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးသုံးပွင့်ဆိုင်လက်မှတ်ရေးထိုးမယ့်နားလည်မှုစာချုပ်လွှာ MOU အတွက်ကဏ္ဍဦးသဘောတူညီချက်ရသွားပြီဖြစ်တဲ့အကြောင်းအစိုးရဘက်ကပြောတဲ့တရက်ထဲမှာပဲ UNDP ရဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါဒုက္ခသည်တွေနေရာရင်းပြန်ရေးဆိုင်ရာကုလသမဂ္ဂရဲ့သဘောထားနဲ့ပတ်သက်လို့တော့စတာပရီနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြန်ပို့ကိစ္စဟာလူပုဂ္ဂိုလ်တူဦးချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်လို့ပြောသွားပါတယ်
People need to be able to return home in a way that's dignified, that respects their rights.
ကိုယ်တိုင်ရှိတဲ့သူတို့ရဲ့အခွင့်အရေးတွေကိုလေးစားအသိမှတ်ပြုခံရတဲ့အခြေအနေမျိုးနဲ့သူတို့အိမ်တွေကိုပြန်နိုင်ခွင့်ရဖို့လိုပါတယ်။လုပ်ငန်းမူပေါင်းတစ်ခုဖန်တီးဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းအသီးသီးနဲ့အစိုးရနဲ့အကြာဆွေးနွေးပြောဆိုတာတွေဆက်လုပ်နေပါတယ်လို့ပြောခွင့်ရဒူဂျာရစ်ကပြောသွားတာပါ။ရဲ့တီကြကိုဒီပြုသတ်မှတ်ဖို့လိုသေးပေမဲ့ရှေ့သတင်းပတ်အတွင်းမှာလက်မှတ်ရေးထိုးမယ်ဆိုတဲ့ MOU စပြီးအသက်ဝင်ပြီးဆိုတာနဲ့ယူနီစီယာအနေနဲ့လက်တွေ့မြေပြင်အခြေအနေတွေကိုဆန်းစစ်ခွင့်ရမှာဖြစ်ပြီးအကောက်အွယ်ပေးရေးဆိုင်ရာလုပ်ငန်းတွေကိုလုံဆောင်နိုင်မယ်လို့ UNDP ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။တောင်ကျုပ်ပင်လယ်ပြင်တွင်တရုတ်ရဲ့လူလုံကျွန်းတွေဖန်တီးရင်စီးရဲလုံဆောင်မှုကိုကြောက်ရွံ့မှာမဟုတ်ကြောင်း American ပြည်ထောင်စုကပြောကြားလိုက်တယ်လို့တရုတ်ဘက်ကချင်းချောက်မှုတွေတိုးလာတဲ့ကြားကပဲလွတ်လပ်တဲ့ရေကြောင်းသွားလာမှုရှိရတဲ့ American ကဆက်လုပ်မယ်လို့ကတိပေးလိုက်ပါတယ်။တရုတ်လုံကျွန်းတွေကို American ကဖြိုဖျက်နိုင်စွမ်းရှိပါသလားဆိုတဲ့သတင်းတောက်တွေနဲ့မင်းနဲ့ပတ်သက်ပြီးချက်သပရင်းနေကပူတွဲစီးဥစီအရာရှိများရဲ့အချီးကဲ Marine Tech ကဒုဗိုလ်ချုပ်ကြီး Kenneth McKenzie ကအနောက် Pacific ဒေသတလွှာကျွန်းငယ်လေးတွေကိုထိန်းချုပ်တဲ့အတွေ့အကြုံ American စစ်တပ်မှာအများကြီးရှိတယ်လို့ဖြေကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအတွင်းကတီးခြားရှိနေတဲ့ကျွန်းငယ်လေးတွေကိုဖြိုဖျက်တဲ့အတွေ့အကြုံ American မှာအများကြီးရှိခဲ့ကြောင်းနဲ့ဒါ American စစ်တပ်ရဲ့အဓိကလှုပ်ဆောင်နိုင်စွမ်းဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒါဟာသမိုင်းအတွေ့အကြုံပဲဖြစ်ပြီးဒီတဲ့ပုံမတွေးသင့်ဘူးလို့လည်းပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာလီဘန်ကျင်းထောင်တစ်ခုကိုဇန်နဝါရီလမှာအာဖဂန်ထုတပ်ဖွဲ့တွေစစ်ဆင်ရေးလို့ဝင်ရောက်ပြီးတာလီဘန်တွေဖမ်းထားတဲ့အမျိုးသမီးတွေရဲ့ပါဝင်ဒုတိယကျော်ကိုလွှတ်ပေးလိုက်တယ်လို့အာဖဂန်တာဝန်ရှိသူတူကအပီအိုကိုပြောပါတယ်။ဟယ်မန်ပြည်နယ်ခါဂျာဂီခရိုင်ကနေရာတစ်ခုနဲ့ပတ်သက်တဲ့ထောက်လိုင်းသတင်းတွေပေါ်အခြေခံပြီးအာဖဂန်လူမျိုးရင်းတပ်ဖွဲ့တွေလုံဆောင်တာဖြစ်တယ်လို့အာဖဂန်ကာဝေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးမူဟာမက်ရမန်နစ်ကအပီအိုကိုပြောပါတယ်။အဲဒီနေရာတွေမှာတာလီဘန်တွေကလူဒါဇင်ပေါင်းများစွာကိုဖမ်းထားတယ်လို့သတင်းရခဲ့တာဖြစ်ပါတယ်။
American Citizen ni pinyare tin yume tiyuk chang da re twet June 17 ni ga sa pi pi win khwen visa tet tan ko tan ne pe pe bu American ga kan tat taw me lo Trump so a phwe ga pyo ba re pi win khwen visa a mya song nga ne tet tan thauk pe niya ga ni aku thauk pyan ne mu wa ra a tet ya American council a ya shi ri ga visa tet tan blaw pe pe ya me so ra ko kan tat taw ma phit chang American naingin jai thana ga pyo ba re pinyae san American council ye a chi ke tet me che ga ro aku thauk pyan ne mu wa ra a tet ha tat ka do college twet twet go naingin twet ba ma kaung mu lo chin nya che thauk pyan pi ပြောဆိုခဲ့ပါတယ် Direct from Washington The
Voice of America The OA နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်း website ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်အမေရိကန်ရဲ့ဆက်ဆံရေးကိုပါကစ္စတန်ဘာကြောင့်ပြန်စင်းစားသုံးသပ်နေတယ်လို့ပြောတယ်လဲဆိုတာမထုတ်လွှင့်ခင်မှာကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုအရင်တင်ပြချင်ပါတယ်။အစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားမှာတိုက်ပွဲတွေသတင်းမနှစ်ပတ်ကြာရပ်တန့်နေရကနေဖားကန်ဒေသဘက်မှာဗုဒ္ဓဟူးနေ့ကပြန်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကာမိုင်းဒေသဘက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့မျိုးကန်တွေကပြောပါတယ်။အင်ဂျာယန်ဘက်မှာတော့တပ်မတော်စစ်ကြောင်းတွေရုတ်သိမ်းမှုကြောင့်စစ်ဆောင်ရွာသားတချို့နေရပြန်နေကြပါတယ်။အခုလိုမျိုးကချင်ပြည်နယ်ဘက်ကနောက်ဆုံးသိထားရတဲ့အခြေအနေတွေကိုထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွန်းအင်ကပြောပြပါမယ်ရှင်
။လက်ရှိကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားရဲတပ်သားနှစ်ပါးကြားတိုက်ပွဲရပ်တန့်ရာကနေမနေ့ကဖားကားမြို့နယ်ကန်စည်းရွာနေမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်။
ကျေးရက်တိုင်းတော့နေနေတော့မသာမန်နေတဲ့သူတို့အဲ့လိုပြင်းပြတာပါဒါသာမန်နဲ့တိုက်ပွဲပေါ့ကွာတိုက်ပွဲဖြစ်တဲ့သူတို့မသိခဲ့တာတောက်တုံးတော့ရှိတာပ
ါဒါအပြင်ကာမိုင်းမြို့ကောင်ရံရွာဘက်မှာလည်းမနေ့ကဘုံပေါက်ွဲမှုတွေပြစ်ကတ်မှုတွေရှိခဲ့တာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ကာမိုင်းမြို့ခံဦးဆောင်အောင်ကပြောပါတယ
်နိုင်ကလေးအရင်ထောက်ပေးတဲ့နောက်မှာတိုက်ပွဲကလည်းလက်မကြည့်လက်ရက်တွေပြစ်တယ်လို့ပြန်ကြားပါတယ်ကာမိုင်းကောင်ရံနဲ့လက်ခတ်ရံရွာဟောင်းကြားမှာပါဟုတ်တယ်မတော်လို့လည်းဒီစီရင်ချက်မှုအနေနဲ့ပဲပြစ်တယ်လို့ခန့်မှန်းတာပေါ့။ဒီအတိုင်းရတဲ့အလုပ်ကိုရည်ရွယ်ချက်တွေကြတာပေါ့နော်။
တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပေမဲ့မေလ26ရက်နေ့တုန်းကကချင်ပြည်နယ်မိုးကောင်းမြို့နယ်စားမော့ကျေးရွာသားနှုဟာ KIA ထောင်ထားတဲ့နေဘုံတလုံးပောက်ကွဲလို့သူ့တေဆုံးပြီးသူ့တန်ရာရရှိတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ဧဒရလကစပြီးတော့ကချင်ပြည်နယ်ဖကတနိုင်ကာမိုင်းမိုးကောင်းနဲ့အင်ဂျန်ရံမြို့နယ်က KIO ခြေပြုတ်နေရာတွေဖြစ်တဲ့မန်ဝဲသေးတာအောင်လော့သေးတာကစုံသေးတာနဲ့အင်ဂျန်ရံသေးတာတွေမှာတပ်မတော်ကနေနေမြင့်ချင်းလေးရေလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေသခံပြည်သူ 9,000 နီးပါးထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။မြကျင်နာမြို့နယ်ဒမ်ဖရဂျီရွာပါရာရေးတင်းတော်မှာစစ်ဆောင်1300ကျော်သိမ်းရှောင်ရောက်ရှိနေပါတယ်။ဒီစစ်ဆောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားဥစော်မိုင်ကပြောပါတယ်။
ဒီရကျန်မာဒီဆိုမှပဲကျန်မာပေါ့ကျွန်တော်ကအခုအချိန်ပါတော့တစ်ထောင်နဲ့300ကျော်ပေါ့စားတော့တော့သူများတွေအလိုရှင်သေးထားတာပေါ့နော်ခံနေစီတွေပေါ့အဲ့ဒါကိုစားနေတာပေါ့ခုရှင်ကကျန်မာရင်းလည်းနည်းနည်းတက်ကြီးရည်နဲ့ဟိုကလေးတွေတော့ရှားနာတော့ရှိတာပေါ့
ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ထဲမှာတပ်မတော်စစ်ကြောင်းတွေပြန်လည်ရုပ်သိမ်းလာလို့အင်ဂျန်ရံမြို့တွင်းမှာရှိတဲ့စစ်ကြောင်းတွေနေရရင်းကိုပြန်လွှားပြီးလို့စစ်ကြောင်းတွေကိုကူညီနေတဲ့ခရီးရန်တင်းတော်ကဖာတာပက်ထရစ်ကပြောပါတယ်
ဟုတ်တော့အားလုံးပြန်တော့ကြတယ်နော်။တောင်ရလို့ဘာလို့ဆိုရင်တော့သွားလိုက်ကြတယ်။ဒီကစစ်တပ်ကြီးထိုးတယ်ဆိုပြန်သွားစစ်တပ်ကြီးတော့ဘူးကွာ
။ပြီးခဲ့တဲ့ဧပြီလအတွင်းကမြမသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KIA တို့အကြားတိုက်ပွဲကြောင့်အင်ဝိုင်းကောင်နဲ့အင်လောက်ရံရွာကရွာသား400ခန့်ဟာအင်ဂျန်ရံမြို့တွင်းမှာတင်းချောင်လာနေရကနေရရင်းကိုပြန်ကြတာဖြစ်ပါတယ်။ရွာသားတွေနေနဲ့ရွာရွာကိုပြန်သွားပြီးဆိုပေမဲ့လုံးချုံရွေးချင်နေစိတ်မချရလိဘူးလို့အင်ဂျန်ရစိတ်ဆောင်တွေကိုကူညီနေတဲ့ဂိုင်းပေါင်းစုံအသင်းကတာဝန်ရှိသူဖတာခါအောင်တူးကပြောပါတယ
်စစ်ကြောင်းတွေကြတော့ဟိုတစ်ခါတုန်းကသွားရစစ်ကြောင်းတွေတချို့ပြန်လာပြီဒါပေမဲ့နောက်ထပ်ပြန်လာမလားဆိုတော့ပြောတတ်တယ်ဒီလိုမျိုးစစ်ကြောင်းကပြန်လာပြီဆိုပြီးရှင်တော့လုံးချုံတော့မရှိသေးဘူ
းလက်ရှိမှာမြေကြီးနားမြို့နယ်တံဖဲကျေးရွာတင်းတော်တနိုင်းမြို့တင်းတော်နမ်မတိမြို့ခရိယာတင်းတော်တွေမှာစစ်ဆောင်ရွာသားတွေစစ်ဘေးခိုလုံနေရဆဲလဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကုန်းအိမ်ဖြစ်ပါတယ်တောက်ကြနေမဲ့အတွက်သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလက်ရှိအပြင်းထန်လှုပ်ဆောင်နေတဲ့မူရစ်ဆေးဝါးနှိမ်နင်းရေးစီမံချက်မှာအတိုက်ခံတွေအပေါ်တိုက်ခိုက်တာအပါအဝင်ဥပဒေမဲ့တပ်ဖြတ်မှုတွေရှိနေတယ်လို့လူခွေလှုပ်ရှားသူတွေကပြောပါတယ်။မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေကတော့ဒ တေဆုံးသူတွေဟာမူရဲ့မှန်ခိုရီတာဖြစ်ပြီးတော့အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးတာလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရဲ့စေဝါနှိမ့်နှင်းရေးစီမံချက်ဘယ်အခြေအနေရောက်နေပြီလဲဝေဖန်သူတွေကရောဘယ်အချက်တွေကိုထောက်ပြနေသလဲဆိုတာကိုမေးဆူစင်ရဲ့သတင်းလွှာကိုအခြေခံပြီးတော့ကိုကျော်ကျော်သိမ်းပြောပြပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုနှစ်ဆင်ခိုးသွင်းနေတဲ့ရာဘားလို့ခေါ်တဲ့စိတ်ကြွဆေးပြအရေအတွက်ဟာတန်း300ရှိပြီးဆေးဆွဲသူခန့်မှန်းရေအတွက်9တန်းကအဲ့ဒီဆေးပြတွေကိုသုံးဆွဲနေကြတယ်လို့ဘင်္ဂလားဒေ့ရှ်မူရဲ့စေဝါထိန်းချုပ်ရေးဌာန DNC ကပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ Rapid Action Battalion RAB လို့ခေါ်တဲ့အထူးတပ်ဖွဲ့တွေသုံးပြီးမူရဲ့စေဝါအပိတိုင်ခြုံငင်းရေးစီမံချက်ကိုလွန်ခဲ့တဲ့သတင်းနှစ်ပတ်မှာစလုပ်နေပါတယ်မူရဲ့အန်ဒရယ်ခြုံငင်းသွားစီဖို့အတွက်အစုံတိုင်နှိမ့်နှင်းရေးနီလန်းကိုအစိုးရကချမှတ်ထားတယ်လို့စီမံချက်စတင်တဲ့နေ့မှာဝန်ကြီးချုပ်ရှေခ်ဟာစီနာကပြောပါတယ
်အမေဂျွန်ဂျုံဂီဘတ်ဒေါမန်ကိုစီအပါအမရုတ်ဒုတ်နေစီအမာဒုတ်ထေကေအမရာဒေရှ်ကိမုခတု
အချမ်းဖဲဝါရာကိုကျမတို့နှိမ့်နှင်းခဲ့ပြီးအဲ့ဒီလုပ်ငန်းအောင်မြင်မှုရထားပါတယ်အလားတူပဲတိုင်းပြည်မှာမူရဲ့စေဝါကင်းရှင်းသွားအောင်လုပ်ဖို့အတွက်ကျမတို့ဆုံးဖြတ်ထားပါတယ်မူရဲ့စေဝါထုတ်လုပ်သူတွေရောင်းဝယ်သူတွေနဲ့အသုံးပြုသူတွေကိုကျမတို့အစိုးရကနေအပြင်းထန်အရေးယူနှိမ့်နှင်းသွားပါမယ်
စီမံချက်စတင်တဲ့မေလ15ရက်နေ့ကလေးကဆိုရင်အပြန်အလှန်ပြစ်ခတ်မှုတွေမှာလူပေါင်း124ယောက်ထက်မနည်းသေဆုံးရပြီလို့ဒါကမျိုးတော်ခြေဆိုင် ODK လူခွင့်ရေးဖွဲ့ကပြောပါတယ်။သေဆုံးသူအများစုဟာမူရစီမှောက်ခိုးတွေလို့ဆိုပါတယ်။ဒါ့အပြင်မူရမှောက်ခိုးလို့တန်ရာရှိသူပေါင်း11,000ကျော်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောသလိုရွေလျားတရားရုံးတွေကနေလူပေါင်း3,500ကျော်ကိုထောင်ချဒဏ်ငွေရိုက်ခဲ့တယ်လို့လည်းပြောပါတယ်။စီးနှင်းတိုက်ခိုက်မှုအများစုကိုအခြေတင်ငင်းပွားပွဲဖြစ်နေတဲ့RAB တပ်ဖွဲ့ကလှုပ်ဆောင်နေတာပါဒီတပ်ဖွဲ့ဟာလက်ဆဖြောက်ပြတာနဲ့တရားလက်လွတ်တပ်ဖြတ်တာတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ထားတယ်လို့လူ့အခွင့်အရေးဖွဲ့တွေကထပ်ခါတလဲလဲဆွဆွဲထားပါတယ်မူရစ်ဂိုင်းသားတွေနဲ့ထိတ်တိုက်တွေးချိန်မှာလူညိုရင်းတပ်ဖွဲ့တွေကိုစပစ်တာကြောင့်အပြန်အလှန်ပြစ်ခတ်ပြီးမူရစ်မှောင်ခိုးလို့ဆွဆွဲခံရသူတွေတေဆုံးကြတာသာဖြစ်တယ်လို့ RAB နဲ့ရဲတပ်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းတေဆုံးသူတွေရဲ့မိသားစုဝင်အများပြားပြောတာကလူညိုရင်းတပ်ဖွဲ့တွေပြောတာနဲ့ကြွားချားနေပါတယ်။စစ်တကောင်းမျိုးကအသက်40နှစ်အရွယ်ဟာဘီဘူးရမန်ရဲ့ဖြစ်ရမှာဆိုရင်သူပုန်းနေတဲ့နေရာကိုမေလ18ရက်နေ့မှာ RAB တပ်ဖွဲ့ကဝင်စီလာမှာမူရစ်ဂိုင်းသားတွေနဲ့အပြန်အလှန်ပစ်ခတ်ရင်းတေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။သူဟာမူရစ်မှုစစ်နမှုနဲ့ဆွဲချက်တင်ခံထားရတဲ့ယာဘားရောင်းသူအဖြစ်တည်ထားကြသူဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းရမန်ရဲ့သမီးဖြစ်သူစန်ဂျီဒာရမန်အီဗာကတော့အယောက်ဝေလုံညုံရဲ့အရာရှိတွေလို့သူတို့ယူဆသူတွေကမေလ18ရက်နေ့မှာသူ့ဖခင်ကိုဖမ်းသွားပြီး나이အတော်ကြာပြီးတဲ့နောက်ပြတ်တက်လိုက်တာလို့ပြောပါတယ
်။အမေတို့ဘာဆက်ပါဆက်မူကြီးချေကေဒိုနီကြီးအမေဘာဘာကေဆာရဆူဒီဟုတ်
တာ။ကျမတို့အိမ်သားကဗလီမှာအဖေဝစ်ပြူပြီးလို့ထွက်လာတဲ့အချိန်မှာသူ့ကိုခေါ်သွားကြတာပါ။သူ့ကိုခေါ်သွားပြီးတဲ့နောက်ပြတ်တက်လိုက်တာပါပဲ။သူတို့ကအဖေကိုဖမ်းထားတာလေ
။ဖခင်ဖြစ်သူဟာမူရစီဝါအယောင်ဝယ်မှာပတ်သက်နေတယ်လို့ RB တပ်ဖွဲ့ကပြောတာကိုလည်းရမန်အီဗာကအခြေမြစ်မရှိဘူးလို့ညင်ပါတယ်။သူဟာနိုင်ငံရေးအတိုက်ခံတူဖြစ်တာကြောင့်အပြန်အလှန်ပြစ်ခတ်မှုဖြစ်တဲ့အောင်အစိုးရကလှုပ်ကြံအကွက်ဆင်ပြီးတပ်ပစ်လိုက်တာလို့ဆိုပါတယ်။မူရနေနေရေးစီမံချက်မှာတည်ဆုံးသူ10ယောက်ထက်မနည်းဟာအဓိကအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့တက်ကြွလှောက်ရှားသူတွေဖြစ်ပြီးတော့သူတို့ကိုမူရမှောင်ခိုတွေဖြစ်လှုပ်ကြံတတ်မှတ်တာသာဖြစ်တယ်လို့ပါတီရဲ့နိုင်ငံတကာရေးရာတွင်ရင်မူဟူမိုင်အွန်ကိုဘီယာကပြောပါတယ
် We are skeptical about the government's motive behind it. We believe the actual motive behind this
killing is ဒီတပ်ဖြတ်မှုတွေရဲ့နောက်ွယ်ကတကယ်အကြောင်းရင်းကတော့ဒီနှစ်နောက်ပိုင်းမှာလှုပ်ဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်အတိုက်အခံဒီမိုကရေစီလှုပ်ရှားသူတွေကြောက်ရွံ့ပြီးဥကြိုးသွားအောင်လှုပ်ဖို့ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဒေသုံးသူတွေရဲ့မိသားစုဝင်တွေဟာတိုင်တန်းရမှာကိုတိတ်ကြောက်ရွံ့နေကြတဲ့အတွက်တပ်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ကခက်ခဲလိမ့်မယ်လို့ဟောင်ကောင်ခြေဆိုင်အာရှဥပဒေရေးရာထောက်ကူပြုဌာန ALRC ကပြောပါတယ်။သူတို့အနေနဲ့တိုင်တန်းမှုတစ်ခုခုလုပ်ဖို့ဒါမှမဟုတ်ဥပဒေနဲ့အညီဖြစ်စေဖို့စ조사တာမျိုးလုပ်မှာမဟုတ်ဘူးဆိုတာမိသားစုအများပြားက VOE ကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ American နဲ့ Pakistan ဆက်ဆံရေးဘယ်လောက်ဆိုးနေသလဲဆိုတာကိုကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုပြန်စင်စားတုံ့တက်နေတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောကြားလိုက်ပါတယ်။မပြေမလည်ဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးကအခုဆိုရင်တစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုမျိုးတောင်မရှိတော့ဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးက VOA နဲ့သီးသန့်မေးမြန်းခန်းမှာပြောကြားခဲ့တာပါ။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အရေးကြီးတဲ့မဟာမိတ်နှစ်နိုင်ငံကြားမှာဆက်ဆံရေးဆိုးဝါးနေတဲ့အခြေအနေကိုအစ္စလာမာဘတ်မြို့ကနေသတင်းတောက်အာယာဂိုးသတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ပြပါမယ်။ အာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်တပ်တွေအပေါ်တိုက်ခိုက်နေတဲ့တာလီဘန်တွေအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံထဲမှာခိုးလုံနေတာကိုထိတိယောက်ယောက်မနှိမ်နှင်းဘူးလို့ထရမ့်အစိုးရကဆွဆွဲပြီးပြီးခဲ့တဲ့နှစ်ဩဂတ်လကစလို့ပါကစ္စတန်အပေါ်ဖိအားတွေပေးခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လွန်ခဲ့တဲ့18နှစ်ကစလို့ဒေါ်လာဘီလီယံနဲ့ချီတဲ့ထောက်ပံ့မှုတွေကိုလည်းသမ္မတထရမ့်ကဆိုင်းငံ့ထားခဲ့ပါတယ်။နှစ်ရှည်လများဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံတကာပူးပေါင်းတပ်တွေအဆုံးမသတ်နိုင်တာအတွက်ပါကစ္စတန်အပေါ်အပြစ်တင်တယ်လို့ပါကစ္စတန်အစိုးရကတုံ့ပြန်ပြီးအမေရိကန်အစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးတော်တော်လေးမပြေမလည်ဖြစ်နေတာကနေအခုတော့ပါကစ္စတန်ကအမေရိကန်နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်နေတယ်လို့ပြောကြားလိုက်တာပါ။နှစ်ပေါင်းများစွာမဟာမိတ်ဖြစ်လာတဲ့အမေရိကန်နဲ့ပါကစ္စတန်ကြားအဆင့်မြင့်ဆွေးနွေးဆက်ဆံမှုတွေရပ်နေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးKuram Dista Kham ga VOA net ti tat min myan gan ma pyo cha ga ba de
We have reached an impasse in which we have this very strictly formal diplomatic communication is happening
Imidan kan dat ha re tantaman sat san ga lwe lo tu tat mu mu si ye a chein ni ma aku yauk ni ba de Islamabad ma si ye American samaji ga chin ro nang ngan ja yu ma pyo sa si ya la pyo de Washington ma si ye chin ro Pakistan samaji ga le American nang ngan ja ye yu ma pyo sa si ya twa pyo de ဒီအခြေအနေပဲရှိပါတယ်ဒါကအပြန်အလှန်ဆွေးနွေးဆက်ဆံမှုမျိုးမဟုတ်ပါဘူးနှစ်နိုင်ငံအကြားတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေမရှိပါဘူ
းကန့်သတ်ထားတဲ့တန်တမာဆက်ဆံရေးကလွဲလို့နှစ်နိုင်ငံကြားအဆက်အဆံရှိတာကအမေရိကန်ဗဟိုကွက်ကဲရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဂျွန်ဖိုဒဲလ်နဲ့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးခမာရှာဗီဘာချွာတို့ကြားမှာပဲအဆက်အဆံရှိနေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ထရမ့်အစိုးရကပါကစ္စတန်ဘက်ကသဘောထားကိုနားမထောင်ဘဲဆွေးနွေးဖို့ညှင်းဆန်နေတာကြောင့်အပြန်အလှန်ဆက်ဆံရေးဆိုးဝါးနေရတာလို့လည်းသူကဆိုပါတယ်။ပြင်သစ်အခြေစိုက်ဗန္နာယေးဆိုင်ရာအရေးယူဆောင်ရွက်တဲ့ FATF အဖွဲ့ကအကြမ်းဖက်ဝါဒအတွက်ဗန္နာယေးထောက်ပံ့နေတဲ့စောင့်ကြည့်ရမယ့်နိုင်ငံများအမည်မဲ့စာရင်းမှာပါကစ္စတန်ကိုထည့်သွင်းဖို့တရက်အလိုမှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးခူရမ်ဒက်ချာခန်းက VOA ကိုပြောကြားတာပါ။American အစိုးရရဲ့တိုက်တွန်းချက်နဲ့ FATF ရဲ့စောင့်ကြည့်စည်းရင်းထဲမှာပါကစ္စတန်ထည့်သွင်းခံရရင်သူ့နိုင်ငံရဲ့စီးပွားရေးပိုပြီးတော့ဆိုးသွားနိုင်ပါတယ်။အကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေတာထိထိရောက်ရောက်မနှိမ်နှင်းတဲ့ Grey List မိခိုးရောင်စည်းရင်းထဲမှာပါကစ္စတန်နိုင်ငံကို February လထဲက FATF ကထည့်သွင်းခဲ့ပါတယ်
။ Formally Pakistan is still a major non-NATO ally and for the United States toactively target Pakistan
Pakistan ha NATO phoe ma hoke adika mahami nangan thu phit par a ra hu American ga FATF ma simin rue siin thong rue ne Pakistan a paw tet tet jaw jaw pye mat tha so ga ni da chaung chinu bak ga pyan le sin sa bu lo ya la ba de
American pi daung su ma ta win than ni ja de Pakistan tantaman rue ye khi twa la mu go American aso ya ga mila set ye ni ga kan tat lai de atwe le sat san ye po so ke ba de ဒီလောက်ရက်ကိုပါကစ္စတန်အစိုးရကတုံ့ပြန်တဲ့အနေနဲ့အလားတူကန့်သတ်ခဲ့တဲ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်တန်တမန်အနေနဲ့တာဝန်ရှိသူတွေအတွက်လုံခြုံရေးဆိုင်ရာပေးထားတဲ့ short pop မှုတွေကိုလည်းဖယ်ရှားခဲ့ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေရှိနေပေမဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်တွေအတွက်လိုအပ်တဲ့ထောက်ပံ့ပစ္စည်းတွေပို့ပေးနိုင်ဖို့ကုန်းချောင်းလေချောင်းဖွင့်ပေးထားတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။အဲ့ဒီထောက်ပံ့လမ်းကြောင်းတွေကိုပိတ်ပင်ဖို့စဉ်းစားမလားဆိုတဲ့အမေကိုလည်းဝန်ကြီးKuram Dasya Khan ga khu lo phie ba de
Yeah we have to consider all options that in front of us because it would appear to us that the United States is following
which has ya dilan a long chin ro sin da ma ba ba yang le so ra Pakistan ye apyu mu pyaung le thaw American ba ga anu ni nan phia pe ni bon ya ba de da ma apyu mu ta ke pyaung le thaw si chin le so yin tight don de melung pe de pungsan le pyaung bu lo ba le me
American နဲ့ Pakistan နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေပေမဲ့တရုတ် Russia နိုင်ငံတို့နဲ့ဆက်ဆံရေးကောင်းမွန်နေတယ်လို့ Pakistan နိုင်ငံသားရေးဝန်ကြီးက VOA နဲ့သီးသန့်မေးမြန်းခန်းမှာပြောကြားသွားပါတယ်ရှင် VOA မြန်မာပိုင်းကတောက်ကြနေမနေ့အတွက်ဆက်ပြီးတော့အသံလွှင့်နေပါတယ်အခုတခါဒီအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေထပ်လုပ်ဖို့ရှိနေချိန်မှာတစ်ဖက်မှာလည်းကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုတိုင်ကြားထားကြတဲ့အခြေအနေကိုတင်ပြပါအောင်မယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာကုန်သွယ်ရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုအခုထိပြေလည်အောင်ညှိနှိုင်းလို့မရကြသေးပါဘူး။တရုတ်ကအမေရိကန်တွေရဲ့ညာနာပစ္စည်းခိုးယူသုံးဆွဲတယ်လို့ဆိုပြီးတရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တင်းကျပ်ကောက်ယူဖို့အမေရိကန်ကဆုံးဖြတ်လိုက်လို့တရုတ်ဘက်ကမကြေမနက်ဖြစ်နေပါတယ်။ အမေရိကန်နဲ့တရုတ်ကြားမှာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေလည်းမကြခင်ထပ်လုပ်ဖို့ရှိနေပေမဲ့နှစ်နိုင်ငံအကြားညှိနှိုင်းမှုတွေကလွယ်လွယ်နဲ့ပြည်လည်နိုင်မဲ့သဘောတော့မရှိပါဘူးလို့လေးလာသူတချို့ကသုံးသပ်ပါတယ်ဒီအကြောင်းကိုကျော်အောင်လွင်ကစူးစီးတင်ပြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တချို့ကွန်ပျူစီတွေအပေါ်မှာခုနှစ်တိုးမြင့်ပြီးတော့ကောက်ယူသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့ကုန်သွယ်ဖက်နိုင်ငံတွေအကြားမှာကုန်သွယ်ရေးစစ်ပွဲဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေရှိလာနေတာအခုချိန်ထိပါပဲအထူးသဖြင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်အကြားမှာရှိနေတဲ့ကုန်သွယ်ရေးပြဿနာတွေကညှိနှိုင်းမှုတွေရှိနေပေမဲ့လည်းအခုချိန်ထိပြည်လည်မှုတွေမရနိုင်ပဲဖြစ်နေပါတယ်ပထမတစ်ချိန်နှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ညှိနှိုင်းမှုတွေကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာလုပ်ခဲ့တာဘာသဘောတူညီချက်မှထွက်မလာခဲ့ပါဘူးဒုတိယချင်းညှိနှိုင်းမှုကိုတော့ပြီးခဲ့တဲ့ပတ်တုန်းကဝါရှင်တန်ဒီစီမှာလုပ်ခဲ့တာသဘောတူညီမှုတချို့တော့ရခဲ့ပါတယ်နှစ်နိုင်ငံကြားကြီးမားတဲ့ကုန်သွယ်ရေးလုံငွေပြမှုတွေရှိနေတာကိုဖြေရှင်းတဲ့အနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ဘက်ကပို့ပြီးတော့ဝယ်ယူဖို့သဘောတူညီခဲ့ပါတယ်အဲ့ဒီဒုတိယချင်းညှိနှိုင်းမှုပြီးရက်ပိုင်းကြာမှာပဲအစစ်မြေဆက်မှုနည်းပညာတွေပါတဲ့တရုတ်သွင်းကုန်ဒေါ်လာဘီလီယံ50ဘိုးမှာအခွန်25ရာခိုင်နှုန်းကောက်ခံမယ်လို့အင်ဂျီရောကအင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်အမေရိကန်ရဲ့အစိမ့်မြင့်နည်းပညာတွေကိုခိုးယူတုံ့ဆွဲပြီးတော့ထုတ်လုပ်ထားတဲ့ကွန်ပစ္စည်းတွေဖြစ်လို့ဒီပေါ်မှာအမေရိကန်ဘက်ကသွင်းကုန်ခွန်တင်းကျပ်လိုက်တာပါဒီလောက်ရကိုတရုတ်ကမကျေနပ်ပါဘူးဒါဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ရဲ့အခြေခံစည်းမျဉ်းတွေကိုဆန့်ကျင်ပြီးတော့လုပ်နေတာလို့တရုတ်ကုသရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လျောင်ဖန်းကမနေ့တုန်းကပဲတုံ့ပြန်လိုက်ပါတယ
်美方此时出台针对中国的
ဒါကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့စည်းမျဉ်းတွေကိုမလိုက်နာတဲ့လုပ်ရပ်ပါတရုတ်နိုင်ငံဟာနှစ်ဦးနှစ်ဖက်အကျိုးမြတ်ယာယီကိုအမြဲပဲထောက်ခံပြီးလှုံ့ဆော်နေတာပါကုန်သွယ်ရေးဆိုင်ရာဆက်ဆံမှုတွေတည်ငြိမ်မှုရှိအောင်တိုးတက်မှုရှိအောင်ခိုင်မာတန်ဆွမ်းအောင်တရုတ်ဘက်ကအသေးချာကြိုးပမ်းပြီးထိမ့်သိမ်းလှုံ့ဆော်နေပါတယ်ကုန်သွယ်ရေးဆိုင်ရာပြည်ပခါတွေအချိန်မြင့်လာမှာကိုကျွန်တော်တို့မမြင်လိုပါဘူးဒါပေမဲ့လည်းကျွန်တော်တို့ရဲ့အဓိကအကျိုးစီးပွားတွေကိုကာကွယ်ဖို့အတွေ့အကြုံလုံနိုင်စွာနဲ့ယုံကြည်မှုတွေတော့ရှိပါတယ်
အခုသမ္မတထရမ့်အစိုးရဟာတခြားအစိုးရအဖွဲ့တွေနဲ့မတူတဲ့အစင်လာမဟုတ်တဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာချင်းကပ်မှုတွေရှိတယ်လို့အမေရိကန်ပြည်ထောင်စု George Mason တက်ကတိုကအကြီးအကဲသုတေသီတူဦးဖြစ်တဲ့ Christine McDaniel ကသုံးသပ်ပါတယ
် This administration is much more transparent about its internal deliberations
ဒီအစိုးရကသူတို့အစိုးရအဖွဲ့ဝင်တွေအတွင်ပြောဆိုမှုတွေမှာပုံပြီးပွင့်လင်းမြင်သာမှုရှိရလို့ဆိုရပါလိမ့်မယ်။ကုန်သွယ်ရေးညှိနှိုင်းမှုအဖွဲ့ကသမ္မတကသူ့ရဲ့ Twitter ကနေရေးသားပြောဆိုလိုက်တာမျိုးတွေ့ရှိရပါတယ်။တရက်မှာဗဏ္ဍာရေးဝန်ကြီးမနူချင်ကညှိနှိုင်းရေးအဖွဲ့ကိုဦးဆောင်နေ။နောက်တရက်ကျတော့နောက်တဦးကအဖွဲ့ခေါင်းဆောင်လုပ်ပြီးမတူညီတဲ့ပြောဆိုလှုပ်ဆောင်မှုတွေရှိပြန်တယ်။နိုင်ငံတကာကုန်သွယ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ရင်ဒီအစိုးရအဖွဲ့ဟာအရင်အစိုးရတွေရဲ့လှုပ်ဆောင်မှုတွေနဲ့မတူဘူးဆိုတာကိုသတိထားမိပါတယ်။အရင်အစိုးရတွေရဲ့အစင်အလာကိုလုံးဝစွန့်ပစ်ထားတဲ့သဘောပါအခုသမ္မတကလည်းအပေးယူလို့ညှိနှိုင်းတာမျိုးကိုသဘောကျတဲ့သမ္မတပ
ါတတိယကြိမ်တရုတ်နဲ့အမေရိကန်ကုန်သွယ်ညှိနှိုင်းမှုတွေကိုဒီတစ်ခေါက်တရုတ်နိုင်ငံဘေကျင်းမြို့တော်မှာပြန်ပြီးတော့ကျင်းပပါလိမ့်မယ်အခုသတင်းပတ်ကုန်ပိုင်းမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်အဲ့ဒီပွဲကိုအမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီလ်ဘာရော့စ်ဦးဆောင်တဲ့အဖွဲ့တက်ရောက်ဖို့ရှိပါတယ်ဒီညှိနှိုင်းမှုမတိုင်ခင်မှာသမ္မတထရမ့်အစိုးရကတရုတ်သွင်းကုန်တွေအပေါ်မှာ25ခိုင်နှုန်းတိုးကောက်ဖို့ဆုံးဖြတ်ခဲ့တာပါအခုလာမဲ့ဇွန်လ15ရက်နေ့ကြာလို့ရှိရင်ဘယ်ကုန်ပစ္စည်းတွေကိုတွင်းကုန်အခွန်တင်းကျပ်မလဲဆိုတော့နောက်ဆုံးစီးရင်ကိုအင်ပြော်ကကြေညာမှာဖြစ်ပြီးအဲ့ဒီကြေညာချက်ထုတ်ပြန်ပြီးမကြခင်မှာပဲတွင်းကုန်ခွန်စီးကျပ်မှုတွေကိုစတင်လုပ်ဆောင်မှာလို့ဆိုပါတယ်ဗိုလ်တော်ကြီးကတရုတ်နိုင်ငံရဲ့ကြေညာချက်ထဲမှာအဝိရှော်ဆက်အလကုန်ပစ္စည်းနဲ့တခြားကုန်ပစ္စည်းတွေရဲ့တွင်းကုန်ခွန်တွေကိုလျှော့ချမယ်လို့ဆိုပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားမမျှမတဖြစ်နေတဲ့ကုန်သွယ်မှုကိုပြန်ပြီးတော့ညီမျှလာအောင်လုပ်ဆောင်တဲ့နည်းလမ်းတစ်ခုပါပဲအခုလာမဲ့နောက်တစ်ချိန်ညှိနှိုင်းမှုဟာဘလောက်ထိတိုးတက်မှုတွေရှိလာမလဲဘလို့မပြေမလဲတွေဖြစ်လာမလဲဆိုတာမပြောနိုင်သေးပါဘူးသူတေတီခရစ်စတင်းမက်ဒန်နီယယ်ကတော့ညှိနှိုင်းမှုတွေအတွင်းတစ်ဖက်နဲ့တစ်ဖက်အပြိုင်မှုတွေအပြန်အလှန်ချိန်ချောက်မှုတွေညှိနှိုင်းမှုတွေညှင်းခုန်မှုတွေနဲ့ဆက်ပြီးတော့ရှိနေလဲဦးမယ်လွယ်လွယ်နဲ့ပြေလည်မှုရမယ့်ကိစ္စတော့မဟုတ်ဘူးလို့သူကမျှော်လင့်ထားပါတယ
်ကိုကျော်အောင်လင်းတင်ပြခဲ့တာပါမိနစ်ပိုင်းကြာဆက်နာဆင်ရမယ့်ဒုတိယပိုင်းကြာရင်တော့ရေယုံယောဂအကြောင်းကျမ်းမာရေးအစီအစဉ်မှာတည်ရပါမယ်အခုလို VOA ကထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို bambies.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဇွန်လ10ရက်တောက်ချာနေမနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေရတာပါ။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေမနေ့9နာရီအထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့ကျန်းမာရေးအစီအစဉ်မှာဆိုရင်တော့
သူကကူးစက်ရောဂါ virus ကိုကူးစက်တာရေယုံ virus ကိုသိပညာရ human herpes simplex virus လို့ခေါ်တယ်အဲဒီ virus ကနှစ်မျိုးရှိတယ်
virus ပိုးကနေကူးစက်ဖြစ်ပွားတဲ့ရေယုံရောဂါအကြောင်းနဲ့ဘယ်လိုကုသနိုင်မလဲဆိုတာကိုကျန်းမာရေးအစီအစဉ်ကြရင်သိရမှာဖြစ်ပါတယ်တိုင်းရင်းသားဒေသကသတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ် American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလှတန်းကတင်ပြပါမယ်ရှင်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိမ်တဲ့လူလိမ်ဖို့လဲနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာဒန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေလည်းလေ့လာနိုင်အောင်စီစဉ်ပေးထားပါရဲ့ရှင်ကျမကြီးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုမလွှင့်ခင်မှာစနေနေ့ညဘက်ကြာရင်ဓာတ်ရိုက်လေးလိုင်းပေါ်မှာဆွေးနွေးကြမယ့်ခေါင်းစဉ်ကိုအရင်အသိပေးကြပါရဲ့ရှင
်ဒေါ်လာရှင်များရှင်မြမအစိုးရတာဝန်ရှိသူတွေနဲ့အစ်စ်မြစ်အရာရှိတချို့ကိုမကြသေးခင်ကစားလို့အချစ်ပြတ်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခတိလိုက်စားမှုတိုက်ဖျက်ရေးသမရဥဝင်းမြင့်ကိုတိုင်တကြံနှစ်တကူမိန့်ခွန်းမှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့ရေးယူကင်တွယ်မှုတွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစုရလက်ထက်အခတိလိုက်စားမှုတိုက်ဖျက်ရေးအစီအစဉ်အပေါ်အားရတာအားမရတာအချစ်ပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္နဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။သောဒရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောက်ကြတဲ့ပတ်တိုင်းထောက်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေလည်းအခုရောက်ပါပြီရှင်။တိုင်းရင်သတင်းလွှာကိုမတင်ဆက်ခင်မှာကျမ်းမာရေးအစီအစဉ်ကိုအရင်ထောက်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအဖြစ်များတဲ့ယောဂါတွေကတခုကရေယုံယောဂါဖြစ်ပါတယ်။ virus ပိုးနှစ်မျိုးကြောင့်ကူးစက်ဖြစ်ပွားတဲ့ရေယုံရောဂါကိုဝင်ဆောင်မိခင်တွေမှာဖြစ်တယ်ဆိုရင်ကလေးကိုကူးစက်နိုင်ပြီးတော့အသက်အန္တရာယ်ထိခိုက်နိုင်တဲ့အထီးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဘလို့အခြေအနေမှာရေယုံယောဂါကူးစက်နိုင်ပါတယ်ဘလို့ကုသကာကွယ်နိုင်ပါပါလေမြန်မာနိုင်ငံကရေပြားအထုကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ထုကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးခင်ဗျာ Happy Simplex ကိုခေါ်တဲ့ဒီရေယုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာ
ဖြစ်တာကတော့မြန်မာနိုင်ငံမှာလည်းများတယ်ဒီကမ္ဘာလုံးမှာလည်းများတယ်ဘယ်နေရာမှာမဆိုဘူးဆွဲနေတဲ့ဖြစ်များတဲ့ယောဂါတွေမှာပါတယ်
ဟုတ်ကဲ့ဆရာဒီရေယုံရဲ့ဖြစ်ပုံဖြစ်နေလို့လည်းဘယ်လိုလဲဆိုတာရှင်းပြပေးပါလား
ဒီအရေးကြီးမှုသေးသေးလေးတွေလေကိုယ်ခန္ဓာမှာပေါ်လာတာကိုပြောတာပေါ့သူကဘယ်နေရာမဆိုဖြစ်နိုင်တယ်ဒါပေမဲ့အဖြစ်များတာကတော့ဗဇက်တဝိုက်နှာခမ်းနှာခေါင်းလေငါတင်ပါအဲ့လိုနေရာမှာဖြစ်လေးရှိတယ်သူကပြန်လဲဖြစ်တတ်တယ်ပြန်ဖြစ်ရင်အလုတ်တဲ့အကင်ပြက်စိတ်ဒုက္ခပေးတယ်ပြီးတော့ကြည့်လို့လည်းမကောင်းဘူးနှကမ်းမှာအပူရည်နေဆိုရင်တွေ့သမျှလူကလည်းဟာဘာဖြစ်တာလဲဘာဖြစ်တာလဲအဲ့လိုမေးနေတာပေါ့ပြီးရင်သူကနာလဲနာတတ်တယ်နောက်ပို့ပြီးတော့ရေးကြည့်တာမွေးကင်းစကလေးတွေမှာရေယုံဖြစ်ရင်စိတ်ဆိုးဆိုးဝါးဝါးအနေနဲ့အသက်ဆုံးရုံးနဲ့အထီတော်မှဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကရေယုံကဘာကြောင့်ဖြစ်ရလဲ
တချို့ကတော့လေလာပြတဲ့လူတွေကတော့ဟာအပူရှက်လို့အရန်ပူလို့စားတော့မှားလို့ဖြစ်တယ်ထင်ကြတာမဟုတ်ဘူးပြသူကကူးစက်ရောဂါ virus ကိုကူးစက်တာရေယုံ virus ကိုသိပညာရ human herpes simplex virus လို့ခေါ်တယ်အဲ့ဒီ virus ကနှစ်မျိုးရှိတယ်ဒုကောက်အနေနဲ့HSV-1 ပေါ့နောက်တစ်ခါ HSV-2 ဆိုပြီးတော့နှစ်မျိုးရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ HSV-1 အကြောင်းလေးစပြီးတော့ရှင်းပြပါဦး
HSV-1 အဖြစ်အများဆုံးပဲသူကနှုတ်ခမ်းတဝိုက်မှာဖြစ်တဲ့ရေယုံကဒီ HSV-1 ကြောင့်ဖြစ်တာပဲဒီမိသားစုတွေအတွင်းမှာတငယ်ချင်းတွေမလုတ်ကိုင်းအဲ့သူအတွင်းမှာပြောင်းနေတယောက်ထိတွေ့ကိုင်းတွေ့တာတို့မိဘအနေကာသမီကိုနန်းနာနောက်သုံးဆောင်နေဖြစ်တဲ့နိနေသုံးဘွားတို့ပဝါတို့အဲ့ဒါတွေကိုအတူတူသုံးဆွဲတာအဲ့ဒါတွေကနေတဆင့်တယောက်နဲ့တယောက်ကူးစက်ကြတာပါသူကလက္ခဏာမပြဘဲနေနိုင်သလိုအရန်နာတာကြောင့်ဆံနဲ့ပြရတာလည်းရှိတယ်ကြည့်လိုက်ရင်တော့နှခမ်းတော့မှအရေးကြီးမှုသေးသေးစုလိုက်ပေါ်လာတယ်မပေါ်ခင်မှာအဲ့ဒီနားသလိုလိုဆက်သလိုနဲ့အရင်ဖြစ်တတ်တယ်တပတ်ဆယ်လောက်ကြာတတ်တယ်ဆယ်ရက်လောက်နေရင်တော့တဖြည်းဖြည်းအနာကျက်သွားတယ်ဒါပေမဲ့အမှရွတ်တော့မကြံခဲ့ဘူးမအယုံမကြံပေမဲ့သူက virus ကအပြင်ကိုမထွက်သွားဘူးသူကကိုယ်ခန္ဓာအတွင်းမှာအောင်းနေအာယုံကြောစနစ်မှာနားနေပြန်ပြောက်ပြီးွားပြီဆိုရင်တော့လူများစုကတစ်ခါလောက်ပဲဖြစ်ပြီးပြီးသွားတယ်ဒီနှုတ်ခမ်းရေယုံကပြန်ဖြစ်လိမ့်မရှိဘူးဒီ HSV ပေါ်မှာနေတချို့ကြတော့ငကိုဖြစ်ပြီးသားနေရာမှာဒါမို့အဲ့နေရာတဝိုင်းမှာသူကပြန်ဖြစ်တယ်ပြန်ဖြစ်ရင်တော့ဒီမှာလောက်တော့မဆိုးဘူးပြလက္ခဏာတက်တာသွားတယ်အများဆုံးအားဖြင့်ဘယ်လိုအချိန်မှာပြန်ဖြစ်လဲဆိုရင်အေးမိတာလို့တုတ်ကွေးဖြစ်တာလို့နေလောင်တာလို့နောက်ဓမ္မတာပေါ်တာလို့အဲ့ဒါတွေနဲ့သူကပတ်သက်တယ
်ဟုတ်ကဲ့ဆရာတော့ဒီ HSV2 ကြောင့်လည်းဆက်ရှင်းပြပါဦး
ဒီမျိုးစားကတော့ဒိန်အင်္ဂါတို့တိန်ကောင်းတို့တင်ပါတို့အဲ့လိုနေရာတွေမှာဖြစ်တယ်ဆိုလိုချင်တာကလေငါယောဂါတွေပေါ့နော်ကာလသာယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်တဲ့လေငါရေယုံပါဒီယောဂရှိတဲ့လူနဲ့ထိတွေ့ဆက်ဆံပြီးတော့နှစ်ရက်ကနေရက်20အတွင်းမှာဒီလိုမျိုးရေယုံဖုလေးတွေပေါ်လာတာပေါ့အဓိကဒီလေရင်ဆက်ဆံတာနဲ့သူကကူးဆက်တာပါပထမဆုံးဖြစ်တဲ့အချိန်မှာရောပြန်ဖြစ်တာတွေမှာပါလက္ခဏာဒီပုံစံအတိုင်းပဲပြတယ်ဥပမာဆက်တယ်ဆိုရင်လည်းဆက်ပြီးတော့ဆက်နေတာပဲဖြစ်တဲ့နေရာမှာဆိုရင်ဒီကွက်တွေပေါ်တယ်ရားတယ်နားတယ်ဆက်တယ်နောက်စီးကူတယ်ဒါဟာတိတ်ဆိုရင်ကိုယ်လည်းကြိုက်တာတွေဖျားတာတွေအထိပါဖြစ်တတ်တယ်ဒီပြန်မဖြစ်ခင်မှာလေသူကနာတာတွေရတာတွေအဲ့ဒါတွေကရဲ့နေငယ်မှာသူကဖြစ်တယ်အတန်ပေးလာတာပေါ့နော်ပြီးရင်နောက်တော့မှအရေးကြီးမှုတွေပေါ်လာတယ်သူလည်းအဲ့လိုပဲအနာကျက်သွားရင် HSV-1 လို့ပဲသူကကိုယ်တွင်းကအာယုံကြောဆဲတွေထဲမှာသူကခိုးအောင်နားနေနားနေရင်းနဲ့ပင်ပန်းတဲ့အခါတို့စိတ်ပြည့်စုံများတဲ့အခါတို့ခုခံအားကျဆင်းတဲ့အခါတို့လေဆက်ဆံမှုပြုတဲ့အခါတို့သမဏပေါ်တဲ့အခါတွေမှာဆိုရင်သူကပြန်ပြန်ပေါ်တတ်တယ်တကူခက်တာအရင်တော့ကတော့ဒီနှုတ်ခမ်းရေယုံဆိုရင် HSV-1 ကြောင့်ဖြစ်တယ်ဒီလေငါရေယုံဆိုရင် HSV-2 ကြောင့်ဖြစ်တယ်အဲ့လိုမျိုးပြောလို့ရတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ခေတ်တွေပြောင်းလာတဲ့အခါပါးစပ်နဲ့လေဆက်ဆံတာမျိုးတွေကလည်းပေါ်များလာတယ်ဒါကြောင့်မို့လို့နှုတ်ခမ်းမှာဖြစ်တဲ့ HSV-1 ကလေငါမှာဖြစ်ပြီးတော့လေငါမှာဖြစ်တဲ့ HSV-2 ကပါးစပ်တို့နှုတ်ခမ်းတို့မှာဖြစ်တာလည်းများပြားလာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကုနကဒီပြောခဲ့တဲ့လက္ခဏာတွေမပေါ်ဘဲနဲ့ဒီယောဂကမြုပ်နေတာပေါ့ဆရာတော့အဲ့လိုလူမျိုးက
အာအဲ့ဒါရေးကြည့်တယ်အဲ့ဒါကူးဆက်နိုင်တယ်နာပြင်းနေမှာကူးဆက်တာမဟုတ်ဘူးလက္ခဏာမပြဘဲနဲ့လေကူးဆက်နိုင်တယ်အဲ့ဒီလိုကူးတာက အနာပြေပြီးကူးတာတဲ့လက္ခဏာပြပြီးကူးတာတဲ့ပို့ပြီးတော့တောင်းမှညားတယ်လို့ဒီလေးလာမှုရိစချိန်ကဆိုတယ်ကူးဆက်မှုရဲ့80ရာခိုင်နှုန်းလောက်ကလက္ခဏာမပြဘဲနဲ့ကူးတယ်ဆိုလို့ကျင်တာဟိုအရေးကြီးမှုတွေတော့မရှိဘူးဒါပေမဲ့ပိုးကတော့အဲ့ဒီညမှာရှိရှိတဲ့အခါကျတော့လင်းဆက်ဆန်တဲ့အခါကျတော့နောက်တယောက်စီကိုကူးတယ
်ဟုတ်ကဲ့ဆရာတော့နောက်တစ်ခုကဒီတခြားနောက်ဆက်တွဲပြဿနာတွေရောဒီယောဂါကြောင့်ဖြစ်နေတ
ယ်အဲ့ဒါဖြစ်နိုင်ပါတယ်ဖြစ်လို့တော့မရှိဘူးဒါပေမဲ့ဖြစ်နိုင်ကြရောရှိတယ်ဖြစ်ရင်လည်းသူကနည်းနည်းစူးစူးဝါးဖြစ်တတ်တယ်ဥမာနှုတ်ခမ်းတို့ဘာတော့နေပြီးတော့ကင်မိတယ်မျက်လုံးသွားထိမိတယ်ဆိုရင်မျက်လုံးကိုကူးဆက်ရင်ဒါအရေးကြီးတယ်မျက်လုံးကစင်းစစ်ဖြစ်တယ်လေအရမ်းနာတယ်ဖြစ်ရင်လည်းရောင်ရမ်းမှုကများပြီးလင်းအောင်ကြည့်လို့မရဘူးပြီးတော့မျက်ဝတ်တွေရမ်းထွက်တယ်မြန်မြန်ကုရတယ်မြန်မြန်မကုရင်မျက်လုံးအတွင်းကိုရောက်သွားတယ်ဆိုရင်မျက်စိအမြင်ကွယ်တတ်တဲ့အထိဖြစ်နိုင်ကြရှိတယ်နောက်တစ်ခါလေငါရေုံပေါ့ကိုဝန်ဆောင်မွေးလမ်းကြောင်းမှာလေငါရေုံဖြစ်ရင်ကလေးကိုကူးဆက်တတ်တယ်ဒါရေးပေါ်ချင်းနေညံကူရမယ်ဒါကြောင့်မို့လို့ကိုဝန်ဆောင်တွေကလေငါမှာရေုံပေါ့ရင်ဆရာဝန်ကိုကြိုတင်အသိပေးပြသထားဖို့အရေးကြီးတယ်နောက်ထပ်နောက်ဆက်တွဲပြဿနာရှိသေးတယ်ဥမာကင်ဆာယောဂါရှင်တွေကိုအင်္ဂါအစာထိုးကုသမှုခံယူထားသူတွေဥမာကြောက်ကအစာထိုးရမယ်အသေးအစာထိုးရမယ်ဆိုကိုခံအားညော့နေတယ်ဗျာနောက်တစ်ခါခုခံအားကြဆင်းတဲ့ယောဂါရှိတဲ့လူတွေလည်းရှိတယ်အဲ့လိုလူတွေကလည်းနှုတ်ခမ်းနဲ့လေငါမှာဖြစ်တဲ့နေရာတွေမှာဒီမနေဘဲနဲ့ဒီကိုလုံးရေုံအခုတွေပေါက်ပြီးဒီကိုလုံးပြန့်နှံ့သွားနိုင်တာမို့လို့ဒီဥဆိုင်ရမယ်လူတွေဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့ကုသမှုနေတာဘယ်လိုရှိလဲ
ရေုံဗိုင်းရပ်စ်တွေစီတဲ့ဗိုင်းရပ်စ်တောက်လို့ရတယ်လိမ့်လို့ရတယ်နောက်နာရာလို့စက်တာလို့အဲ့လိုမျိုးလက္ခဏာတွေရှိတဲ့အတွက်တက်တာစီကိုကြည့်ခဲအဝတ်ကတ်ခိုင်းတာလို့ပုတ်သက်စီလိမ့်တာတောက်တာအကဲကဲပျောက်စီသုံးတာလို့အဲ့လိုမျိုးတွဲဆက်ပြီးတော့သုံးတယ်ကုသရင်တော့ကောင်းသွားကြတာများပါတယ်
ဟုတ်ကဲ့မဖြစ်ခင်ကာကွယ်နေတဲ့အနေထားရော
သူကကာကွယ်စည်းတော့မရှိသေးဘူးဗျကာကွယ်ခြင်းနဲ့ဆိုရင်တော့ယောဂဖြစ်နေသူကတခြားသူတွေနဲ့ကင်တွေထိတွေ့တာလို့အဲ့လိုမျိုးတွေတတ်နိုင်စမြရှောင်ရမယ်ရေကွဲတို့စွန်းတို့နှက်ခမ်းနေတို့အဲ့လိုမျိုးနှက်ခမ်းမှာထိတဲ့ဟာတွေကိုအတူတူဘာသုံးစဲတာမျိုးမလုပ်ရဘူးနောက်တစ်ခါလိင်ငါရင်ုံဖြစ်နေတော့မှလိင်ဆက်ဆံမှုကိုရပ်ထားရမယ်လိင်ဆက်ဆံလို့မရဘူးဒါမှမဟုတ်တင်လင်းတမယားလိင်ဆက်ဆံမှုစနစ်ကအကောင်းဆုံးပဲတခြားသူနဲ့ဆက်ဆံမယ်ဆိုရင်တော့အကာအကွယ်သုံးဖို့လိုမယ်ပုံသုံးသုံးပြဖို့လိုမယ်အကောင်းဆုံးကာကွယ်နည်းကတော့ယောဂရှိတဲ့ယူနဲ့မဆက်ဆံတာပဲလို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝဲမဲစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပါရှင် VOA ကခုလိုထုတ်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်း website ပေါ်မှာကဏ္ဍလိုက်ခွဲပြီးတင်ပေးထားတာမျိုးအချိန်မရွေးပြန်လည်နှาศင်နိုင်ပါတယ်ဂျွန်လာတရဲ့တောက်ချနေမနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ကိုရောက်ပါပြီနေဆက်အခြေဆိုင်သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကနန်းဟွန်ပါ။ FIWA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်မျက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ဝန်ကြီးရာထူးကနေနှုတ်ထွက်ခဲ့ပါတယ်။တိုက်ပွဲအတွင်းပိတ်မိနေတဲ့အောင်လော့ရွာသားစစ်ဘေးရှောင်80နီးပါးတနိုင်းမြို့ကိုထပ်မံရောက်ရှိလာခဲ့တဲ့ဆိုတာနဲ့ကချင်စစ်ဘေးရှောင်များအရေးဆန္ဒထုတ်ဖော်ပွဲဦးဆောင်သူ3ဦးကိုတပ်မတော်ကိုအတရေပြက်စီမှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
မမိကလျာမပါသတင်းတွေကိုနိုင်ခွန်အိမ်နဲ့အတူတင်ဆက်သွားမှာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့လုပ်ငန်းလိုအပ်ချက်အရမိမိသဘောဆန္ဒရောက်ပြည်နယ်ဝန်ကြီးရာထူးတာဝန်ကနေနှောက်ထွက်ခဲ့တယ်လို့ဝန်ပြည်နယ်ဆွေရဖွဲ့ဝင်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကပြောပါတယ်မိမိအနေနဲ့မွန်ပြည်နယ်ဆိုရအတွင်းမှာနှစ်နှစ်တာတာဝန်ထမ်းဆောင်နေစဉ်မှာမိနှင်းရေးပြဿနာများစွာကိုဖြေရှင်းနိုင်ခဲ့ကြောင်းအခုခါမှာလွှတ်တော်ကိုယ်စားလှယ်ဖြင့်တာဝန်ထမ်းဆောင်ရတဲ့အပြင်ပါတီစည်းရုံးရေးပါတီတည်ဆောက်ရေးအတွက်လည်းဆောင်ရွက်နိုင်မယ်လို့ဦးမင်းထင်အောင်ဟန်ကဆက်ပြောပါတယ်မွန်ပြည်နယ်ဆိုရဖွဲ့လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးမင်းထင်အောင်ဟန်ကို၎င်းသဘောဆန္ဒအလျောက်ပြည်နယ်ဝန်ကြီးရာထူးကနေနှောက်ထွက်ခွေပြုလိုက်ကြောင်းမေလ29ရက်နေ့မှာနိုင်ငံတော်တမန်ရုံမှထုတ်ပြန်ထားပါတယ်။ဦးမင်းထင်အောင်ဟန်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကိုးစားပြုပြီးမော်လမြိုင်မြို့နယ်မဲဆန္ဒနယ်မှတ်တက်မှာဝင်ရောက်ရှင်ပြိုင်နိုင်ရခဲ့တာဖြစ်ပါတယ်ရှင်။
ကချင်ပြည်နယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ရှောင်80နီးပါးဟာတနိုင်းမြို့ကိုမေလ29ရက်နေ့ကထပ်မံရောက်ရှိလာတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တနိုင်းမြို့ပေါ်ကိုထပ်မံရောက်ရှိတဲ့သူတွေဟာလက်ရှိမှာသူတို့ကိုတနိုင်းမြို့ရှိကချင်ရိုမန်ကက်သလစ် RC ခရီးရန်ကျောင်းဝင်းထဲမှာနေရာချထားပေးတယ်လို့ဒေသခံတွေကပြောပါတယ်။တောတောင်ထဲမှာပိတ်မိနေသူ400နီးပါးကျန်သေးတယ်လို့လည်းတနိုင်းမြို့စစ်ရှောင်တွေကပြောပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လူလိုက်ရဲတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားပြီးခဲ့တဲ့ဧပြီလအတွင်းမှာတိုက်ပွဲပြင်းထန်စွာပြန်လည်ဖြစ်ပွားလာတဲ့အတွက်အောင်လော့ကျေးရွာနဲ့အနီးနားရှိကျေးရွာတွေကဒေသခံတွေတောထဲမှာပိတ်မိနေတာ2လနီးပါးရှိနေပြီဖြစ်ပါတယ
်။အင်္ဂါနေ့ညနေပိုင်းကရခိုင်ပြည်နယ်ကံယူရန်ကိုဖျက်ချော်တိုက်ခတ်သွားတဲ့မှုန်တမ်းကြောင့်ရခိုင်ပြည်နယ်မှာဒဏ်ရာရသူအချို့ရှိခဲ့တယ်လို့အဆောက်အဦတွေလည်းပျက်စီးမှုချို့ရှိခဲ့ပါတယ်။တေဆုံးသူကတော့မောင်အောင်မြို့နယ်ကမျော်တော်ဦးကြီးရွာမှာအုံမင်ပြကြတဲ့အတွက်အသက်80ကျော်အရွယ်ဥပိသွန်းဆိုသူတူတေဆုံးခဲ့ပြီးသူ့ရဲ့ဇနီးဖြစ်သူကိုတစ်ပုံဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။အလားတူမောင်အောင်မြို့နယ်ကတံပူလကြီးရွာကအမျိုးသမီးတူတစ်ကိုင်းပြကြတဲ့အတွက်မောင်အောင်ဆေးရုံမှာတက်ရောက်ကူတနေရပြီးနေအိမ်တချို့ပျက်စီးမှုတွေရှိခဲ့တဲ့အတွက်အခုခါမှာမိတပ်နဲ့ရဲတပ်ဖွဲ့ဝင်တွေရှင်းလင်းမှုတွေလုပ်နေရတယ်လို့မောင်အောင်မြို့နယ်ပြန်ကြားရေးဌာနဝန်ထမ်းတို့ကပြောပါတယ်အဲ့ဒီမုံတိုင်းဟာစစ်တွေနဲ့ကြောက်ဖြူကြတနာ45မိုင်ကနေ50မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ
်လက်ရှိမြန်မာညီညာရေးဖြစ်စဉ်မှာ NC လက်မှတ်ရေးသူပြီးတိုင်းတလက်နကိုင်ဖွဲ့တွေကိုကန့်တမှုတွေပြုလုပ်လာတဲ့အတွက်ညီချင်းရေးရှေ့ဆက်မတိုးနိုင်ဖြစ်နေတယ်လို့မုံကြီးတပါတီဒုရယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်NC ပြည်ရတိုင်းတလက်နကိုင်တွေဘက်ကမေလ29နဲ့28ရက်နေ့တိုင်းနိုင်ငံမှာတမတော်နဲ့အမြင်ကွဲလွဲချက်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်တိုင်းသားတွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝပြစ်ပယ်လိုက်မှာကိုတော့လည်းကောင်းဖက်ဒရယ်စနစ်မှာတိုင်းသားတွေခွဲထွက်သွားမှာကိုတော့လည်းကောင်းတမတော်ဘက်ကစိုးရိမ်မှုတွေရှိနေတယ်လို့နိုင်ဟန်တာကဆိုပါတယ် NC လက်မှတ်ရေးသူသားတဲ့တိုင်းသားဖွဲ့တွေလက်နက်ဖြုတ်သိမ်းမှုတမတော်ဘက်ကလူလာနေပြီမဲ့တိုင်းသားလက်နက်ကန်ဖွဲ့တွေဘက်ကတော့ဒီအချက်ကိုတော့လက်ရှိချိန်မှာလက်မခံနိုင်သေးပါဘူး
တိုင်းရင်းသားဒေသတွေမှာမြမတမတော်ရဲ့ထိုးစစ်ဆင်မှုလောက်ရပေါ်ဩစတြေးလျနိုင်ငံကမ္ဘာရာမြို့မြမတန်ယုံရှိမှာဩစတြေးလျရောက်ကရင်လူမျိုးအယောက်2840ကျော်ကမေလ25ရက်နေ့မှာဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်တိုင်းရင်းသားနေရာဒေသတိုင်းမှာတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေမှန်ကိုကဘာကသိအောင်သိပေးဖို့ဖြစ်တယ်လို့နိုင်ငံတကာကရင်မျိုးသားဖွဲ့ IKO မှမန်အော်လန်ဒိုကဆန္ဒပြပွဲမှာပြောဆိုခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားတွေပေါ်အနိုင်ကျင့်တပ်ဖြတ်နေမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တရေးအပါဝင်ကချင်ကရင်ဒေတာကတပ်တွေပြန်လည်ရောက်သိမ်းပေးရေးအပြင်တောင်းဆိုချက်ချက်20ကိုလည်းတောင်းဆိုခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာပြည်ခန့်တပ်ကတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းတရုတ်နယ်စပ်ဂိတ်အဝင်အတွက်စစ်ဆေးမှုတင်းကျပ်လာတဲ့အတွက်ဒေတာသွင်းကုန်တယ်တွေအခက်တွေ့နေပါတယ်။နေစဉ်ဝင်ထွက်စေရောင်းစေးဝယ်ပြုနေတဲ့လူတွေဟာနေစက်ကိတ်ကိုဖျက်တမ်းဖို့လက်ပွေစေရောင်းစလုံးနှိပ်ပေးရပြီးစစ်ဆေးမှုတွေကြောင့်အခြေနှောက်နှေးကြန့်ကြန့်နေတယ်လို့မူဆယ်ဒေတာခန်ကုံတဲ့ EP ကပြောပါရယ်မူဆယ်မြို့မှာတရုတ်နိုင်ငံကိုကူးဖို့မန်ဝင်းနေစက်ကိတ်ရွှေနန်းတော်ကိတ်နဲ့စင်ပြူကိတ်တို့ကနေဖျက်တမ်းကြရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ပိတ်မိနေတဲ့ကချင်စစ်ဘေးရှောင်များအရေးမြစ်ကြီးနားမြို့မှဆန္ဒထုတ်ဖော်ပွဲဦးဆောင်သူ3ဦးကိုတပ်မတော်ကိုအတရေပြက်စီမှုနဲ့တရားစွဲဆိုခဲ့တာပါ။တရားစွဲဆိုခံရသူတွေကတော့တပ်မတော်ကိုအတရေပြက်စီတဲ့ရွယ်ချက်မရှိဘူးလို့ဆိုပါတယ်။အမီရဲ့စုစည်းချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်။
ဆန္ဒဖော်ထုတ်ပွဲဥဆောင်သူ3ဦးကိုတရားစွဲဆိုတာဟာတပ်မတော်တာဝန်ပေးချက်အရတရားစွဲဆိုခြင်းမဟုတ်ဘူးလို့တရားစွဲဆိုသူကပြောဆိုကြောင်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတော်တွဲဘူးကပြောပါတယ်
။အဲဒီနေ့ရုံးချင်းမှာတရားဘူးကတော့တပ်မတော်အနေနဲ့စွဲဆိုတာမဟုတ်ဘူး။အဲ့တော့တပ်မတော်ရဲ့ကိုယ်စားတာဝန်ပေးချက်အရစွဲဆိုတာမဟုတ်ဘူးဆိုတော့ဒါတရားမှုဖြစ်ပါတ
ယ်။မြောက်ပိုင်းတိုင်းစစ်သနာချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကသူ2ဦးတယောက်နေနဲ့ဒါစွဲဆိုခြင်းဖြစ်တယ်လို့လည်းတော်တွဲဘူးကဆိုပါတယ်။တရားစွဲဆိုခံရတဲ့သူကတော့ပိတ်မိပြည်သူလူမျိုးရေးဥဆောင်လှုပ်ရှားတဲ့ကော်မတီတာဝန်ရှိသူ၃ဦးဖြစ်တဲ့ကိုလွန်းဆောင်ကိုစော်ကျက်နဲ့ဒေါ်နန်းဘူးတို့ဖြစ်ကြပါတယ်။တရားစွဲဆိုခြင်းခံစားရတဲ့ဒေါ်နန်းဘူးကတော့
ကျမနေနေတော့တမတော်ကိုအတေပြစ်စီတဲ့အမှုမဟုတ်ဘူးလို့ပဲကျမပြောချင်ပါတယ်။စစ်ပွဲကြားမှာအထူးသဖြင့်တမတော်ကနေပြီးတော့ပိတ်ထားတဲ့ပြည်သူတွေလူမျိုးလာဖို့အတွက်ပဲဖြစ်တယ်ပေါ့နော်။
ပိမိတဲ့စစ်ဆောင်တွေကိုထွက်ပေါက်ပေးဖို့တောင်းဆိုတာဥပဒေချုပ်ဖောက်မှုမရှိဘူးလို့ဥပဒေပညာရှင်ဦးအောင်ထူးကပြောပါတယ
်။အခုမြေကြီးနားမှာဖြစ်ခဲ့တဲ့ကိစ္စအဓိကအဲ့ပိတ်ခံနေရတဲ့လူလူတွေကိုထွက်ပေါက်ပေးပါကယ်ဖို့လုပ်ပြရစီလို့ပြောတာဟာလူလူဘက်ကနေကြည့်မယ်ဆိုရင်ဒါတည်စေဘယ်ဥပဒေကိုမှမချိုးဖောက်ဘူးပြင်းမှုကျူးလွန်တာမဟုတ်ဘူးအဲ့လိုမဟုတ်ဘဲနဲ့
ဒီလူလူတွေကိုအဲ့နေရာမှာဆက်ထားစေချင်တာကြောင့်ဟိုပြည်သူတွေအပေါ်မှာဥပဒေကြောင်းရရေးဥတရားဆွဲတာဟာဒီစဲဥပဒေနဲ့ဆန့်ကျင်တာမကဘဲနဲ့ဂျနီဗာကွန်ဗင်းရှင်းကိုပါဆန့်ကျင်ရောက်တယ်လို့ဆရာတို့သုံးသပ်တယ်
။မေလတရနေ့ကပြုလုပ်ခဲ့တဲ့ကချင်လူငယ်ထုကဥဆောင်ပြီးတော့ဇာနာဖို့တို့လှုပ်ရှားမှုမှာပိမိပြည်သူတွေလှုပ်ပေးရင်းနဲ့ပတ်သက်တဲ့ဓာတ်ပုံတွေပြောဆိုသုံးနှုန်းတွေနဲ့ပတ်သက်ပြီးတမတော်ဘောအထင်လွှမ်းမအောင်ပြောဆိုခြင်းစတဲ့အချက်တွေနဲ့တရားစွဲဆိုခံရတာလည်းဖြစ်ပါတယ်ခင်ဗျာ။
ဆက်လက်ပြီးဒုတိယကမ္ဘာစစ်ကာလမှာယူရီးယားမြန်မာတေမင်းတမန်လို့ခေါ်တဲ့မီယထာလန်ဖောက်လုပ်စဉ်ကစစ်ကြံပစ္စည်းနဲ့ယရနာတိုက်တွေရှိနေတယ်ဆိုပြီးကုမ္ပဏီတစ်ခုကနေတူးဖော်နေပါတယ်။ဒီတူးဖော်မှုအတွက်ဒေသခံစိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။ဝန်ပြည်နယ်တံပြူဆက်မြို့နေမှာရှိတဲ့မိမလာတောင်မှာစစ်ကြံပစ္စည်းနဲ့ယရနာတိုက်တွေရှိနေတယ်ဆိုပြီးတော့ကုမ္ပဏီတစ်ခုကနေမြေသူဆက်တွေနဲ့တူးဖော်နေတာပါ။ဒီတူးဖော်မှုလုပ်ငန်းတွေကြောင့်ဒေသခံတွေအနှောက်အယှက်ဖြစ်နေတယ်လို့တံပြူဇက်မြုပ်ခံကိုလင်းလင်းခိုင်ကအခုလိုပြောသွားပါတယ်
။မိုင်းရှိသူပေါက်ကွဲခဲ့ရင်သူတို့ခြံတွေပြစ်စီမယ်။သူရဲ့ကဘာကြံတွေရဲ့ဟိုဒေသမြေတွေပြတ်တယ်ပေါ့နော်။အဲ့ဒီနားမှာရှိတဲ့ခံကားတွေကလည်းညဘက်ဆိုအဲ့လိုမရဘူး။ညဘက်ဆိုဆက်နိုင်လို့အဲ့လိုညဘက်ကြီးဒီကလော်နေတာ။အဲ့ဒီအနီးနားကိုသွားတဲ့ကလေးတွေတည်းဒီကွာနဲ့ပြစ်တယ်။ကျွန်တော်တို့ကပြည့်စေချင်တာကဒီထဲမှာယတနာရှိမရှိကျွန်တော်နဲ့မဆိုင်ဘူး။အန္တရာယ်ရှိနိုင်တဲ့အနေအထားမျိုးမှာပြည်လင်းမြင်သာသာရှိဘူးလို့ပဲ။ဘယ်သူကခွင့်ပြုတယ်လဲ။ဒီတော်စုကခွင့်ပြုတာလား။ဒီနေကခွင့်ပြုတာလား။ဒီနေကွန်ကျုပ်ခွင့်ပြုတယ်ဆိုရင်ကွန်ပျူတာရဲ့စာကိုကျွန်တော်တို့ကမြင်ချင်တယ်လူချင်းတယ
်။တမျိုးစက်မျိုးမြို့နယ်စီပင်သာယာရေးကော်မတီဥက္ကဋ္ဌကိုထုံးမြင့်ကျော်ကတော့မိမလာတောင်မှာယတနာတိုက်တွေကိုတွေ့ရှိတာမဟုတ်ပဲဆက်လက်တူးဖောက်လို့ဖြစ်မဖြစ်ပနာမဆန်းစစ်တဲ့အနေအထားမှာပဲရှိသေးတယ်လို့ဆိုသွားပါတယ်
။ကုမ္ပဏီတခုက project ပဲနဲ့တူး project ကတွေ့တဲ့ဖြစ်ပြမဟုတ်ဘူးသူဖြစ်နိုင်ခြေကိုဆန်းစစ်တဲ့အဆင့်ကိုခွင့်ပြုတာ
။ဆက်တူးမယ်မတူးဘူးဆိုတာကပြည်ထောင်စုကဆုံးဖြတ်ချက်ချရမှဖြစ်ပြီးအခုချိန်မှာစီမံကိန်းကြီးတစ်ခုလုံးကိုလှုပ်ဖို့ခွင့်ပြုလိုက်တာမဟုတ်ပဲလေလာဆန်းသက်ခွင့်ပြုတဲ့အစီပဲလို့ဝန်ပြင်းနယ်ဆိုရဖွဲ့ညွှန်ကြားရေးမှူးအမြင့်တန်ဝင်းကအခုလိုပြောသွားပါတယ်
။ရန်ကုန်ခြေစိုက်တဲ့ Royal Eagle Myanmar Development Group Company Limited အဲ့ဒီကုမ္ပဏီကနေတော့မှကနဦးစူဇန်လေးလာဆောင်ရွက်ခွင့်ပြုပါဆိုပြီးတော့တင်ပြလာ။အဲ့ဒီပေါ်မှာကျွန်တော်ဒီကုမ္ပဏီကိုကနဦးစူဇန်လေးလာဆောင်ရွက်ခွင့်ပြုထားတယ်။ဒီလုပ်ငန်းကြီးတစ်ခုလုံးဆောင်ရွက်ခွင့်ပြုလိုက်တာမဟုတ်ဘူး။ဒုတိယကွာစစ်တမ်းကျန်ခဲ့တဲ့ပစ္စည်းတွေမရှိမရှိကနဦးစူဇန်လေးလာဆောင်ရွက်မှာဖြစ်တန်စွာရှိမရှိနော်။ဒီဟာနဲ့ပတ်သက်လို့အဲ့လိုအပ်တဲ့ data အချက်လက်တွေကိုဆောင်ရွက်ခန်းချင်းဖြစ်တယ်။
ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တွေမြှောက်နှံထားခဲ့တဲ့စစ်ကြံပစ္စည်းတွေပျက်စီးမှုမှကာကွယ်ဖို့တရားမဝင်သူဖော်သူတွေကိုတားဆီးနိုင်ဖို့နဲ့နိုင်ငံတော်ဘာသာမဆုံးရှုံးစေဖို့ရည်ရွယ်ပြီးတော့မိမလာတောင်ဂျပန်ခေတ်စစ်ကြံပစ္စည်းတွေသူဖော်ဖို့ရန်ကုန်အခြေစိုက် Royal Eagle Development Group ကုမ္ပဏီ Limited ကိုပြည်내ဆိုရကနေပြီးခဲ့တဲ့ AB လက်ကုံပိုင်းမှာကနဦးစူဇန်လေးလာခွေပြုထားတယ်လို့ဦးမြင့်တန်ဝင်းကပြောသွားပါတယ်ရှင်
အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ရမှာပ
ါ NLD ပါတီရဲ့လုပ်ငန်းလူအချက်အရမွန်ပြည်နယ်ဆိုရဖွဲ့ဝင်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးမင်းထင်အောင်ဟန်ကမိမိတဘောဆန္ဒအရဝန်ကြီးရာဒုကနေနှုတ်ထွက်ခဲ့ပါတယ်တိုက်ပွဲအတွင်ပိတ်မိနေတဲ့အန်လော့ရွာသားစစ်ဘေးရှောင်80နီးပါးတနိုင်းမြို့ကိုထမှန်ရောက်ရှိလာပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင်။
နေဆက်ခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရစေ။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA Internet စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မီ၍ကြည့်ရှုနိုင်ကြပါရစေရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။တတိပုဂ္ဂလလွတ်လပ်မှုနဲ့ကိုယ်တိုင်ဆုံးဖြတ်ခွင့်ကိုလူလွားကြတဲ့မျိုးချစ်တွေအောင်မွေးခံခဲ့တဲ့ကျူးဘာလွတ်လပ်ရေးအခါသမယအဖြစ်ဒီလမှာဆင်နွှဲကြပါတယ်။စိတ်ထိခိုက်စရာကောင်းတာကဒီအခွင့်အရေးတစ်ခုစလုံးကိုကွန်မြူနစ်အစိုးရကဖျောက်ဖျက်ပစ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မကြာခင်ကကျူးဘာနိုင်ငံမှာမီဂူဒက်စ်ကနယ်သမ္မတဖြစ်လာတယ်ဆိုပေမဲ့ကျူးဘားနိုင်ငံဟာဖိနှိပ်တဲ့ကွန်မြူနစ်ပါတီရဲ့လက်အောက်မှာပဲရှိနေပါသေးတယ်။အုပ်ချုပ်ရေးပိုင်းကအကြီးအကဲတွေရဲ့ညွှန်ကြားချက်အတိုင်းကျူးဘားအစိုးရအရာရှိတွေဟာ လူခွင့်ရေးချိုးဖောက်တာတွေကျူးလွန်နေကြပြီးနေရာအနှံ့ပြားမှာပြစ်မှုကျူးလွန်သူလက်တဲ့တရားခဏဒီဟာလူငင်းခွင့်ရနေကြစေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်တဲ့လူခွင့်ရေးစစ်တမ်းမှာဖော်ပြထားပါတယ်။ဒါကိုအလေးမထားပဲရရင်ထက်မြက်ကြတဲ့ကျူပါပြည်သူတွေဟာပြည်နယ်မှုတွေတာမန်ထက်လွန်ကဲတဲ့အခက်အခဲအခြေအနေတွေအောက်မှာပဲသူတို့ရဲ့မိသားစုတွေအတွက်လူခွ ြောပါရယ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ကျူဘာခေါင်းဆောင်ကြီးတွေဖြစ်ကြတဲ့ဟိုဆေးမာတီနဲ့အန်တိုနီယိုမာဆီယိုတို့ရဲ့အမိတွေဟာဝါရှင်တန်တို့ဂျက်ဖာဆင်တို့လိုပဲတမိုင်းတွင်ခဲ့ကြတယ်လို့သမ္မတထရန့်ကပြောပါရယ်ဒီခေါင်းဆောင်ကြီးတွေထားခဲ့တဲ့အတမိုင်းမူရင်းနှစ်တွေကဒီမိုကရေစီအရေးနိုင်ငံရေးနဲ့စီးပွားရေးဘာသာရေးလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေကြစေပြည်သူတွေကိုဆက်လက်လှုံ့ဆော်အားပေးလျက်ရှိပါတယ်။ကြံ့ကြံ့ခံရပ်တည်ခဲ့ကြတဲ့ကျူဘာပြည်သူတွေနဲ့ကျူဘာအမေရိကန်လူ့အဖွဲ့အစည်းရဲ့ထောက်ပံ့ကူညီအားပေးနေမှုတွေကကျွန်ုပ်တို့ရဲ့လေးစားမှုကိုတောင်းဆိုနေတယ်လို့သမ္မတကမှတ်ချက်ပြုပါတယ်။စာပေသမားတွေ၊အမှုပညာရှင်တွေ၊ဂီတသမားတွေ၊စွန့်ဦးတီထွင်လုပ်ငန်းရှင်တွေနဲ့သူတို့ရဲ့အတိုင်းဝန်းရဲ့ထဲဝင်ကူညီမှုတွေကိုအမေရိကန်ပြည်ထောင်စုကအတိမတ်ပြုပါတယ်။စစ်မှန်တဲ့လွတ်လပ်မှုကိုမျှော်မှန်းတန်းတားကြတဲ့ကျူဘာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုမှရောက်ရှိနေကြတဲ့ကျူဘာအမေရိကန်အတိုင်းဝိုင်းကိုသမ္မတဒေါ်နယ်ထရမ့်ကနှွေးထွေးစွာစုမုံကောင်းတောင်းလိုက်ပါတယ်။လွတ်လပ်ရေးမိရှုတစ်ဆောင်ထွန်းညှိခဲ့ကြတဲ့ကျူဘာမျိုးချစ်တွေကိုကျွန်ုပ်တို့ကအမြဲတမ်းသတိရအောက်မေ့နေကြမှာပါ။ပုံမကောင်းမွန်တဲ့မနှက်ဖန်အတွက်ကျူဘာနိုင်ငံသားတွေရဲ့အိမ်မက်တွေမက်နေနိုင်ကြသေး၍ဒီမိရှုတစ်ဆောင်ကြီးဟာလည်းဘရော့မှအပြည့်ဝနှိမ့်သက်လို့မရနိုင်ပါဘူး။ကျူဘာနိုင်ငံသားတွေရဲ့ပုံမကောင်းမွန်ပြီးပုံမလွတ်လပ်တဲ့အနာဂတ်အတွက်ကျွန်တို့ထပ်မံပြီးတန်ဓိဋ္ဌံပြုလိုက်ပါတယ်လို့သမ္မတကပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။သောဒရှင်တို့အခုနားဆင်ခဲ့ရတာကအမေရိကန်ဆိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အဖို့မဟုတ်တာကိုအသိပေးပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။လိုင်းဒိုမီတာ16 kHz 1083 ၊လိုင်းဒိုမီတာ19 kHz 15113 ၊လိုင်းဒိုမီတာ41 kHz 9335တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဂျွန်လတ်ရဲ့တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်အခြေညာပေးပါအောင်ပဲရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးစည်းဝေးလို့ဖို့အတွက်ကင်ဂျွန်ဝန်ရဲ့ထိပ်တန်းလက်ထောက်နဲ့ဂျာဇာဘရီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်တိုးတက်မှုတွေရထားပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ဂျိုဒင်သက်မှတ်ချက်တွေကိုညှိနှိုင်းလာမှာလွန်ခဲ့တဲ့82နာရီအတွင်းတကယ်တိုးတက်မှုတွေကိုရထားပြီပါပြီ။လို့ဆရာတွေကတော့အများကြီးကြံပါသေးတယ်လို့စီဝေးပြည်ထောင်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကတောက်ကြနေကစပြီးဥရောပသမဂ္ဂကနေဒါနဲ့မက္ဆီကိုနိုင်ငံတွေကနေလာတဲ့တန်မြင့်တင်ပို့ကုန်တွေပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံတင်ပို့ကုန်တွေပေါ်အခွန်100ရာခိုင်နှုန်းတိုးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။ဒါဟာအတ္တလန္တိသမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေမြောက်အမေရိကတိုက်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာတင်းမာမှုတွေပိုတိုးလာစေမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆက်စစ်နေတယ်လို့ပါကစ္စတန်နိုင်ငံကပြောလိုက်တာကြောင့်ဒါဟာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုက်တွေရပ်သွားတဲ့အခြေအနေစီကိုဥတီသွားစေနိုင်ပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရောက်ကိုရမုံငွေထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရုံးထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလူငန်းဖွဲ့တို့ချာထမ်းမဲ့ချက်မတိုင်ခင်တည်းမှာပဲပါကစ္စတန်နိုင်ငံသားရေးဝန်ကြီးခူရမ်ဒက်စတီယာခန်က VOE နဲ့တရားဆက်သွယ်မေးမြန်းခန်းတွင်အဲ့လိုပြောသွားတာဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံယူနေစီယာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရတို့အကြားလက်မှတ်ရေးထိုးဖို့ရှိတဲ့သဘောတူညီချက်ထဲမှာရခိုင်ပြည်နယ်ကိုဒီကုလသမဂ္ဂအဖွဲ့တွေတာဝန်ခွင့်ဆိုင်ရာမူပေါင်းတစ်ခုလည်းပါမယ်လို့ UNDP ရဲ့မေလ31ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲလိုတာဝန်ခွင့်ရမယ့်ဒေသတွေထဲမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးကြတဲ့အခါဆိုရင်တာဝန်ခွင့်မပြုသေးတဲ့ဒုက္ခသည်တွေရဲ့မူရင်းနေရာတွေနဲ့သူတို့ပြန်သွားနိုင်ခြင်းရှိတဲ့ဒေသတွေလည်းပါမယ်လို့ UNDP ထုတ်ပြန်ကြမှာပြောထားပါတယ်ခင်ဗျာ
။ဂျွန်လတ်ရဲ့တောက်ချာနေမနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြညာခဲ့တာပါ။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Daryl Smith ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်ခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမစုမြတ်မှာပါရှင်။
This program has come to you from the Voice of America, Washington.